သာသနာတော်နှစ်2552ခုနှစ်ခောသာတဂရီ1390ပြည့်နှစ်တကူလ34ရက်နေ့ရှမ်းကုန်တိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်သီရိမင်္ဂလာလမ်းကမြင့်ကျောင်းတိုင်းဓမ္မယုံတွင်ဆင်းကျင်းပပြုလုပ်အပ်သည့်ညာဦးရဲ့ဓမ္မသဘင်ခန္ဓာဝယ်စံကြောင်းမြို့နယ်သီရိမင်္ဂလာလမ်းအမှတ်10ပြည်ဝိယနေတော်မီတင်သာနိုင်ရဲနဲ့သမီးဆုလက်နိုင်နေတာလီရှင်မိသားစုတို့၏အမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ဘဝနိဂုံသေဆုံးခြင်းအကြောင်းတရားဒေသနာတော်သမီးတစ်ပတ်တန်ခါအကျံဝိတိမုတ်ပိုင်းဘုံပိုင်းမှာဘဝနိဂုံသေဆုံးခြင်းအကြောင်းဆိုတာအခန္ဓကန္တအနေနဲ့ပါဘဝတစ်ခုရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဤကောင်းအနေနဲ့ဘဝတစ်ခုရဲ့ဤကောင်းအနေနဲ့သိဆုံးခြင်းနဲ့ရင်ဆိုင်ကြရဲ့ဘယ်ရာပဲဖြစ်ဖြစ်ဆလာပြီဆိုလို့ရှိရင်အဆုံးနဲ့ပဲရင်ဆိုင်ကြရမှာရာခသိန်းဟာအစရှိရင်အဆုံးရှိတာပဲအဖြစ်ရှိရင်ပြည့်ရှိတယ်အတက်ရှိရင်အကြရှိမယ်လူပြူချင်းရှိရင်အိုမင်းချင်းရှိမယ်ကျမ်းမာချင်းရှိရင်ယောဂရာချင်းရှိမယ်ဆိုမရှောင်လွှဲနိုင်တဲ့သဘာဝတရားတွေဘဝမှာမွေးဖွားချင်းရှိတယ်လို့သိဆုံးချင်းဆိုတာနဲ့အဆုံးသတ်ကြရတယ်ဤသည့်တ attva မှာပဲဖြစ်ဖြစ်ဘဝတစ်ခုရလာပြီဆိုလို့ရှိရင်ဘဝခရီးအချိန်ပိုင်းအတွင်းမှာဘဝတစ်ခုရဲ့အဆုံးဒီကုန်းဆိုတာရောက်ရှိပြီးတော့သွားကြတာခရီးသွားနေတဲ့လူတွေဟာလည်းပဲခရီးလမ်းဆုံးပန်းတိုင် destination ဆိုတာရှိတာရှိပဲဘယ်ခရီးသွားတော့ခရီးဆုံးဆိုတာရှိတာရှိပဲမြေထားစီးရင်လည်းပဲမြေထားလမ်းရဲ့ခရီးဆုံးဆိုတာရှိတယ်ယထာကားစီးရင်လည်းကားလမ်းရဲ့ခရီးဆုံးဆိုတာရှိတယ်လေဉာဏ်နဲ့သွားလို့ရှိရင်လေဉာဏ်ရဲ့ခရီးဆုံးဆိုတာရှိတယ်။လေနဲ့သွားလို့ရှိရင်လေလေရဲ့ခရီးဆုံး၊သင်္ဘောနဲ့သွားရင်လေသင်္ဘောရဲ့ခရီးဆုံးဆိုတာ။အလုံးဟာခရီးသွားနေကြတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်တွေဟာခရီးဆုံးဆိုတဲ့နေရာမှာရှိကိုရှိရ။ဒါကြောင့်လို့လူ့ဘဝရဲ့ဒီကုန်းမှာသိဆုံးခြင်းဆိုတာဟာဘဝတစ်ခုဆုံးသတ်တာဖြစ်လို့ဘဝနေကုန်လို့ဘဝတစ်ခုရဲ့နေကုန်ခရီးဆုံးမယ်ဘဝခရီးကိုမိခင်ရဲ့ဝမ်းထဲကနေစတင်ပြီးတော့ဒီဘဝခရီးကိုမိခင်ရဲ့ဝမ်းထဲကစတင်ပြီးတော့ရှောင်းလန်းလာခဲ့ကြတာနောက်ဆုံးမှာသိဆုံးခြင်းမှာပဲဆုံးသတ်တယ်ဒါကြောင့်မို့မရဏပရိယောသနံဇီဝိတံဒီတန်တရဝရီရဲ့အသက်ဟာမရဏပရိယောသနံသိခြင်းမှာပဲအဆုံးသတ်တယ်။မဆုံးတဲ့နေရာလို့ရှိကုန်ရှိနော်။အရာကသိမှအသရှင်ရအဆုံးရှိတာ။စရပရိယောသနံယုပနံယုပနံလူပြူခြင်းဟာလည်းပဲစရပရိယောသနံပုံမင်းခြင်းမှာပဲဆုံးတယ်။ဆန့်ကျင်မဲ့ကလေးတွေနဲ့တော့ဒါကြောင့်မို့လို့ဘဝဆိုတာခန္ဓာငါးပါးရထားတဲ့ဖြစ်စဉ်ကလေးတစ်ခုတဘဝနဲ့တဘဝတဘဝနဲ့တဘဝမတူညီတဲ့ကံအကြောင်းတရားတွေကြောင့်မတူညီတဲ့အခြေအနေတွေကိုတွေးရှိကြုံတွေ့နေရခံစားရတဲ့ဘဝကလေးတစ်ခုအတိုင်းအတာလေးတစ်ခုတို့တိုင်းတာလေးတစ်ခုကအစရှိတဲ့အဆုံးလည်းပဲရှိတယ်တဲ့အဲ့ဒီအဆုံးမှာဘဝတစ်ခုရဲ့ဤကုန်းသိဆုံးရင်လေဆိုလိုတာကစလာပြီဆိုလို့ရှိရင်အဆုံးတစ်ခုတော့ရှိမှာအဲ့တော့အပြန်အပြန်စဉ်းစားကြည့်ရဆိုရင်လုံးဝမစဘူးဆိုရင်အစမရှိလို့ရှိရင်အဆုံးရောရှိနိုင်မှာမဟုတ်လားဒါကြောင့်မို့ရသော်ပြားကအစရှိရင်တော့အဆုံးရှိလာမှာဆိုတော့အစမရှိဘူးဆိုတော့လို့ဇာတိပိစ္ဆယဇရာမရဏဘဝရင်းဟာ ဒီဥဒင်းဥဒင်းနဲ့သိခြင်းမှာဝိပါခြင်းကြောင့်ဥဒင်းနဲ့သိခြင်းဟာဖြစ်ပေါ်လာမရဏံတံဟိဇီဝိတံဇီဝိတံတရဝရရဲ့အသက်ဟာမရဏံတံသိခြင်းမှာပဲဆုံးတယ်ဘဝတစ်ခုရဲ့ဏိဂုံသိခြင်းမှာဆုံးတတ်တယ်ဆိုတော့တရဝရဘာကြောင့်သိနေကြသလဲသေးဘုံသိနည်းကဘယ်လိုမျိုးရှိသလဲလောကမှာသေဘုံသိနည်းအမျိုးမျိုးရှိတဲ့တည်းပဲအဝိဘထကတတိယမထသင်္ဃဟာကျမ်းအရာပြောရမယ်ဆိုရင်သိမှုလူတတ္တဝါတဟုသိတာဟာအခြေအနေ၄ရက်အကြောင်းလေးမျိုးရှိတယ်လို့ပြောတာအကြောင်းလေးမျိုးရှိတယ်တဲ့ဘဝကဒီကုန်းချုပ်ရတာသိဆုံးရတာအကြောင်းလေးမျိုးရှိတယ်နမတိကအာယုခယသမထာတဲ့သတ္တန်တစ်ခုကုန်ဆုံးသွားတာသမထာတဲ့သတ္တန်တစ်ခုကုန်ဆုံးသွားလို့သိတာအာယုခယအာယုဆိုတာသတ္တန်ခယဆိုတာကုန်ဆုံးသွားတာသတ္တန်ကုန်လို့သိတာအဲ့ဒါကအကြောင်းလို့သိနေသိလို့သိတယ်လို့ပြောလို့ရမှာပေါ့နော်လူတွေမှာတက်တန်းဆိုတာရှိတယ်လူတွေရဲ့တက်တန်းဟာအတိအကျမရှိဘူးရှည်တဲ့ခါရှည်တယ်တိုးတဲ့ခါတိုးတယ်အရှိတူသတ်မှတ်ထားတဲ့သူကတော့အရှိတူဖြစ်ပေါ်နေခြင်းဟာယခင်ရက်တွေကပြောခဲ့တယ်လို့ပဲဥတုနဲ့အာဟာရကအဆုံးဖြတ်ပေးသွားတာဥတုနဲ့အာဟာရလူတွေရဲ့တဏ္ဍမှာရှိတဲ့ဥတုအာဟာရလူတွေမိကုန်နေကြတဲ့ဥဒုနဲ့အာဟာရတို့ဥဒုအာဟာရနဲ့ရပေါင်းစပ်ထားတဲ့အခြေအနေပေါ်မှာလူရဲ့ဘဝဟာယက်တည်နေတာဖြစ်သောကြောင့်ဇီဝရအားဖြင့်လူရဲ့သက်တမ်းစုကိုသတ်မှတ်ပြီးတော့ပြောကြရတယ်လူတွေမှာလူတွေရဲ့သက်တမ်းဟာအစဉ်အမြဲသတ်မှတ်ထားတာမရှိဘူးတဲ့အဘိလေရောဆိုလို့ရှိရင်လူသမိုင်းကြောင်းကိုပြန်ကြည့်လို့ရှိရင်လူရည်အားတစ်ချိန်တည်းမှာရှည်တွက်လို့မရတော့အသက်ကြီးသိပြီးရရှည်နေတဲ့အသင်ခြေတန်းဆိုတော့လေလူရည်အားရောက်ခဲ့ဖို့လေနော်အသက်ရှည်တဲ့အတန်းသူအသက်ရှည်တဲ့အတန်းကတပြေးပြေးဆိုးရုံလာတဲ့အခါကျတော့တသိန်းတန်းတသိန်းတန်းကနေပြီး7000တန်း7000တန်းကနေပြီးတော့ပြောလာလိုက်တာ6000တန်းတပြည်းပြည်းနောက်ဆုံးရတော့100တန်း100တန်းကနေနောက်10နှစ်တန်း10နှစ်တန်းကနေတော့ပြန်ပြီးတော့လူရဲ့သက်တမ်းဟာရွေးရှားသွားကြတယ်အနည်း30အနည်း30အနည်းကြီးတော့40ဆိုပြီးတော့ခေါချိုးခေါချိုးလူရဲ့သက်တမ်းတက်သွားတာမရင်မတွက်နိုင်တော့သက်ရှည်သွားပြန်လူရဲ့သက်တမ်းဟာတက်လိုက်ကျလိုက်အချင်းတွေပေါ်မှာကိုတည်ပြီးတော့တက်ချင်ကြနေတယ်လို့ရှိတယ်အခုတက်တန်းဟာဆွေးလို့နေတဲ့အတိုင်းအတာတစ်ခုလို့ဒီလိုပြောရအောင်လူတွေရဲ့တက်တန်းဟာဆွေးလို့နေတယ်ဘာကြောင့်ဆွေးလို့တာတော့ဆိုတော့အဓိကအကြောင်းကလူတွေရဲ့တဏ္ဍမှာဖြစ်တဲ့အကုသိုလ်တရားတွေရဲ့ကြီးထွားလာမှုကြီးထွားလာမှုကြောင့်လူတွေရဲ့တက်တန်းဟာရေးရေးရှုံရှုံအခုလူတွေကြီးထွားလာတာနဲ့လူတွေဘာဖြစ်လို့ဆုံးရရတယ်လဲတက်တန်းကဘာလို့တူရမလဲလို့ဆိုလို့ရှိရင်လူတွေရဲ့တဏ္ဍာမှာဖြစ်တဲ့အကုသိုလ်တွေကြောင့်ဥရုတွေပြက်လာတယ်ဥရုတွေပြက်လာတဲ့အတွက်ကြောင့်အာဟာရတွေကအစီအောဆန်နည်းလာတယ်အဲ့ဒီဥရုကမြင်ပြီးတော့အဲ့ဒီအာဟာရတွေကိုမျိုးကိုစားတော့နေရတဲ့လူတွေရဲ့တက်တန်းကလည်းညောကျလာတယ်အကြောင်းအကျိုးကအဲ့ဒါကိုဆက်ပြီးတော့နေတာမကောင်းတဲ့ယန္တိဥဒ္ဓမှာပြီးကွင်းကြတဲ့အာဟာရတွေကိုစားသုံးလို့ရှိရင်ထိုအာဟာရဓာတ်တွေဟာလူရဲ့အသက်ကိုနှစ်ပေါင်းများစွာကြာအောင်ထိန်းထားနိုင်ကြမရှိဘူးတဲ့သဗ္ဗေတ္တအာဟာရထိတိကတတဝအလုံးဟာအာဟာရကြောင့်တည်ထမ်းပြီးတော့နေကြရတာအာဟာရကြောင့်တည်တံ့ပြီးတော့နေရတာဆိုအာဟာရကမထောက်ပံ့နိုင်ဘူးဆိုရင်တတ္တဝါတွေမတည်တံ့နိုင်ဘူး။ဒါကြောင့်လို့ တဖြည်းဖြည်းရောကြလာတဲ့တတန်းဒီရောကြလာတဲ့တတန်းဟာလူတွေရဲ့ကံကြမ္မာပေါ်မှာမြည်တည်ပြီးတော့နေတော့ကောင်းတဲ့ကံတွေလူအများစုကကောင်းတဲ့ကံတွေကောင်းတဲ့စိတ်ထားတွေမွေးလာလို့ကောင်းတဲ့ကံတွေပုံများလာပြန်ပြီဆိုလို့ရှိရင်လည်းဥရုတွေရဲ့ကြောင်းလဲချက်အာရရဲ့အစီဩဇာပြည့်ဝလာတဲ့ကြောင့်လူရဲ့တတန်းဟာတဖြည်းဖြည်းတက်သွားတက်တော်ပြီနောက်ဆုံးမှာပြန်ကြလာတဲ့အချိန်အနည်း7000တန်းရောက်ပြီဆိုလို့ရှိရင်ဘဒ္ဒကဝါမှာ၅လူမျိုးဖြစ်တဲ့ဂရိမိတ္တရမြတ်စွာဘုရားဆိုဖွင့်မယ်လို့ဒီလိုဆိုဖယားများဟာတက်ကမှာဘယ်တော့မှမဖွင့်ဘူးဆုတ်ကတ်ကြမှာဖွင့်လူရည်တက်တာတက်လိုက်ကြလဲရှိတဲ့ခြင်းပဲကြားလာတဲ့အပိုင်းအဲ့လိုကြားတဲ့အပိုင်းမှလည်းပဲဆုတ်လာတဲ့အပိုင်းမှလည်းပဲတသိန်းတန်းမှာကျလာတဲ့အပိုင်းကအမြင့်ဆုံးတသိန်းတန်းအနည်းဆုံးတရားတန်းအဲဒီကြားမှာပဲဖွင့်တယ်တရားတန်းအောက်ကျသွားပြန်လို့ရှင်လေဆရာမဖွင့်နိုင်ဘူးဘာလို့မဖွင့်တော့လို့ဆိုလို့ရှင်ထိုချိန်ကျလူတွေရဲ့တဏ္ဍာမှာလောဘတွေဒေါသတွေမောဟတွေကကြီးဆိုးနေတဲ့အတွက်ကြောင့်တရားမှကိုပေါ်ပြို့ဖို့ရခက်ခဲသွားတယ်ခန္ဓာကြီးတွေအားနည်းသွားတရားကိုသိဖို့အသိဉာဏ်နဲ့အားနည်းသွားဒီနေ့ခေတ္တမှာပြန်ပြီးတော့စဉ်းစားကြည့်ဒီနေ့ခေတ္တလူတွေကသာဝတ်နေရင်းနဲ့လုံးဝပြီးတော့နေကြရသည့်အတွက်ကြောင့်တရားတော်အထုတ်ဖို့ဆိုတာအမြဲတမ်းအခွင့်အရေးကြီးနည်းလာလူကြီးရဲ့စိတ်တွေကเจ้าญาติစိတ်တွေပုံပြီးတော့များလာဒါကဘာကိုခြုံပြီးတော့ပြောတာနော်ဒါကဘာလို့ခြုံပြီးတော့ပြောမယ်ဆိုလို့ရှင်လူတွေရဲ့အခြေအနေရရတာလုံးခဲ့တဲ့အနှစ်40 50လောက်နဲ့မတူဘူးအများကြီးကြောင်းနေတော့ပြီအများကြီးကြောင်းနေတော့လုံးခဲ့တဲ့အနှစ်40 50လောက်တုန်းကလူတွေရဲ့စိတ်ဓာတ်ဟာအေးချမ်းငြိမ့်ငြိမ့်တက်မှုရှိတော့လေဒီကလေးခေတ်မှာပို့ပြီးတော့ပူလောင်လာလောဘတွေပုံများလာတယ်ဒေါသတွေပုံများလာမကြဘူးကလေးဆုံးကြီးတို့တဘွားတွေမှာပဲမကြောက်တဲ့အခြေအနေဆိုးတွေအခုကြားရတယ်။အားလုံးလည်းသိကြတဲ့အတိုင်းဒီကနေ့ခေတ်မှာပေါ်လာတာတာရစ်ဆန်နဲ့အကျံဖက်ဝါရတာရစ်အကျံဖက်သမားတွေအကျံဖက်သမားတို့အကျံဖက်ဝါရလို့ဆိုတာဘယ်သူမှမရှောင်ဘူးတွေ့တဲ့မြတ်လူတရားလူမှန်တဲ့မြတ်ကိုဒုက္ခပေးတဲ့ဝါရမျိုးဖြစ်လာခုရှိတော့ကဒီလိုဟာမျိုးမဟုတ်ဘူးလူချင်းချင်းမုန်းလို့တတ်ချင်တတ်နိုင်မယ်ရသုံးမှုကျွလို့မရင်ကျွလို့နိုင်မယ်တသောလူကတော့အကြောင်းရည်ရချက်တစ်ခုနဲ့လုံးတာဖြစ်အခုကျတော့အဲ့ဒီလိုမဟုတ်ဘူးကိုသိတဲ့လူရောမသိတဲ့လူရောအပြင်းကင်းလူရောအပြင်းမကင်းလူရောအားလုံးရောပြီးတော့ဘဒုတေတေဆိုတာမျိုးတွေစိတ်တည်းဝင်လာတယ်ဆိုတိတ်ဘောအာဂတော့အလုံးပြင်းထန်တဲ့အာဂတာလို့ဒီလိုပြောတော့သူရဲ့စိတ်ထဲမှာအဲ့ဒါကြီးကိန်းဝန်းကေယောနာကတဖြည်းဖြည်းများလာတော့ရော့သွားတယ်လို့မရှိနော်ရော့သွားတယ်မရှိဘူးတနေရာတနေရာမှာတော့ရော့ပါနေတာရှိကောင်းရှိမယ်နေရာတိုင်းမှာလုံယုံရေးဆိုတာအတော့နေညာနဲ့ခရီးသွားတဲ့ပုဂ္ဂိုလ်ရင်ပုဂ္ဂိုလ်တိုင်းဓာတ်ကိုတတိထားမိလိမ့်မယ်နေညာနဲ့ခရီးသွားလို့ရှိရင်အိုးချက်ကင်ဆိုတာအမျိုးမျိုးပဲဘုလိုချက်ဒီလိုချက်တချို့နိုင်ငံများဆိုလို့ရှိရင်အဲ့ဒီဆက်နဲ့check in လုပ်လိုက်လို့ရှင်အကုန်လုံးအဝတ်စားပါညာမိမွေးတိုင်းဖာမွေးတိုင်းရုပ်ပုံထဲအောင်စက္ကရိယာလေးတည်ထွင်ပြီးတော့ထားအဲ့ဒီစက်တွေတောင်တတ်ဆင်ပြီးတော့ထားအမျိုးမျိုးနေညာနဲ့ခီးသွားမှလုံယုံရေးကပူပြီးတော့တင်းကျလာတယ်ဆိုတာအဲ့ကိုသိတာလားဒါကြောင့်မလို့လုံယုံရေးတင်းကျလာတယ်ဆိုတာကိုကအနေရည်များလာပြီဆိုတဲ့အတိတ်တွေကိုဖော်ပြနေတယ်။မြေပြင်လမ်းလျှောက်အောင်လားမြေပြင်လမ်းလျှောက်မယ်ဆိုလို့ရှိရင်ဟိုနေသားတွေကအနေရည်ရှိတဲ့နေရာတွေမှာဆိုလို့ရှိရင်မိုင်းကုန်းတက်နေပြီမှာအလွန်ကြောက်နေရတယ်နေထိုင်။ဒီနေရာမှာအနေရည်မကင်းဘူးသေချာစဉ်းစားကြည့်။ကောင်းကင်ကသွားတဲ့အနေရည်မကင်းဘူးမြေပြင်ကလမ်းလျှောက်တဲ့အနေရည်မကင်းဘူးရေထဲသွားပြန်တော့လည်းအနေရည်မကင်းဘူး။အဲ့တော့လူလောကကြီးကလောကတော်မွားရီကြီးမားလာလို့ကြီးထွားလာလို့ဆုပ်ပြပြလာတယ်ဆိုတာဒါသေချာတဲ့အချက်တစ်ခု
လက်တွေ့ချင်းမြင်နဲ့ဆင်ញင်သုံးသပ်ပြီးတော့ကြည့်ပဲဆိုလို့ရှိရင်အေးချမ်းမှုဆိုတဲ့နှလုံးရဲ့အေးချမ်းမှုဆိုတာအမတန်နဲ့လားနှလုံးရဲ့အေးချမ်းမှုဆိုတာအမတန်နဲ့လားလူသားသားမှာလူရည်ရှင်ပြိုင်မှုတွေများလားစီးပွားတုန်းတက်လာနေတဲ့တစ်ဖက်ကရှင်ပြိုင်မှုတွေများလားအင်္ဂလိပ်လိုတော့ tension ခေါ်တာတုန်းတက်ကြီးထွားလာလို့ရှိရင် tension တွေပုံများလာတယ်ဉာဏ်ဉာဏ်တုတ်တက်လေလေတင်းရှင်းများလေလေစီးပွားဥစ္စာတုတ်တက်လေလေတင်းရှင်းများလေလေဝင်ပြုလေဟိုပုံပြီးတော့ငြိမ်းချမ်းသွားတာမဟုတ်ငါကတော့ထင်ကောင်းထင်လေးပဲအေးမတောင်းမတမကြောက်ရစီးပွားဥစ္စာတွေဖြစ်ထွန်းလို့အခါတွေများများရှိဆန္ဒသာသာနေရရစေအေးလေအေးနေရမယ်လို့ဒီလိုထင်ကောင်းထင်လေမဟုတ်ဘူးချမ်းသာတယ်ဆိုတော့ပုံပြီးတော့တင်းရှင်းများတယ်နော်တင်းရှင်းများသောင်းသားမှာဖက်ကလေးဈေးချပြီးတော့လမ်းမမှာအိတ်လို့ရသေးတယ်။အဲ့ဒါချမ်းသာတယ်ဆိုတော့ဘယ်အိတ်ရဲ့အဲ့ဒီနေရာမျိုးတင်းရှင်းပုံများတယ်ပေါ့။စီးပွားရေးတိုးတက်လာတာဆိုရင်တစ်ဖက်ကနေပြီးတော့ကြောင်းကြစိတ်တွေပိုတိုးလာတယ်ဆိုတာအထင်ရှားတယ်။အဲ့ဒီကြောင်းကြစိတ်တွေဆိုတာပူပန်တဲ့စိတ်တွေ။ကြောင်းကြတဲ့ပူပန်တယ်ဆိုတာဘာပြောတာလဲဆိုရင်ဒေါမနတ္တ။ဒေါမနတ္တဆိုတာဒေါမနတာဆိုတဲ့သဘာဝတရားဟာဒေါသမှုစိတ်မှာရှင်ပြီးတော့ဖြစ်တယ်။ဒေါသနဲ့ရှင်တွဲပြီးတော့လာတဲ့ပူပန်ကြောင့်ဖြစ်လို့ဒေါသတွေဖြစ်နေတယ်။လူတွေကစိတ်ဆိုးမှဒေါသဖြစ်တယ်ထင်တယ်။မဟုတ်ဘူး။ကြောက်နေရရင်လည်းဒေါသပဲ။ကြောက်ချင်လည်းဒေါသ။ဆိုမုန်းတိရရင်ဒေါသမဟုတ်ဘူး။စိတ်ဆိုးတာရင်ဒေါသမဟုတ်ဘူး။ကြောက်ချင်လည်းဒေါသပဲ။ဒါကြောင့်လို့စိတ်တွေသူဖီးရတော့အင်္ဂါရောသောတာနဲ့ပတ်သက်ပြီးတော့အင်းလေးကိုကြံကြဖိတ်ရက်တစ်ခုတည်းနဲ့ဒေါသမဟုတ်ဖီးရလည်းဒေါသပဲဆွေးနေကြတယ်ကြောက်နှံ့နေကြရတယ်ဒေါသနဲ့ရှင်တွဲပြီးတော့ဖြစ်ပေါ်လာတဲ့စိတ်အခြေအနေအဲဒီစိတ်အခြေအနေတွေဖြစ်ပေါ်လာလို့ရှိရင် is to my ဆိုတာဆုံးရှုံးသွားအဲ့တော့ခန္ဓာကိုယ်ကထွက်လာတဲ့ chemical တွေဓာတ်ငွေတွေကလည်းဘယ်အေးချမ်းနိုင်တော့မလဲမအေးနဲ့နဲ့နေတဲ့ကြောင့်ကဘာကြီးကပုံပုံပြီးတော့ပူလာတယ်ဆိုတာဘယ်လိုကြောင့်ပူလူတွေပူလို့ပူလာနော်လူတွေပူလားမပူလားဆိုတော့တယောက်ထိုင်သွားတယ်ဆိုတဲ့အချိန်လူထသွားပြီးထိုင်ကြည့်ပါဦးပူနေမှာပဲတေချာအေးဒါကြောင့်လို့ဒါတွေကကျိုးကျောင်းအနေနဲ့ဆက်သွယ်ပြီးတော့နေတာဆက်သွယ်ပြီးတော့နေကာမပစ္စယဥဒုသမုဒ္ဒေကံကိုအခြေခံပြီးတော့ယာတိဥရုတွေကြောင်းတယ်ယာတိဥရုပေါ်မြည်ပြီးတော့ဥရုပေါ်မြည်ပြီးအာရတ္တတွေကြောင်းတယ်အာရတ္တတွေပေါ်မြည်နေရတဲ့လူရဲ့တက်တန်းဆိုယုံမှုဆိုတာတုတ္တမှုဆိုတာဒါပဲဒီလိုဖြစ်တာဒီကကြောင့်လို့လူရဲ့တက်တန်းဟာအာယုပမာဏခဏနာယနိယမောဏတိလို့ဆိုတဲ့အတိုင်းတက်တန်းရဲ့အရေးအတွက်ခဏမှမမြဲဘူးလေဘာလို့မမြဲလဲဆိုရင်ခဏလို့ဥဒုအာရဘုံမှာမိတီလူရဲ့ကံကြမ္မာကိုအခြေပြုတဲ့ဥဒုအာရဘုံမှာမိတီပြီးတော့လူရဲ့တဏ္ဍာတိုးလိုက်တက်လိုက်ကြလိုက်ဒီလိုနှမျိုးကြုံနေလို့မမြဲဘူးတဏ္ဍစိတ်လို့သိသွားတယ်တရားတန်းပါဆိုရင်တရားတန်းလို့ခေါ်တာဟာတရားတိတိကိုပြောတာမဟုတ်တရားတိတိကိုပြောတာမဟုတ်ဝတ္တတတဆိုရေဝရစကားတဲ့ခုတရားရှင်းရှင်းရှင်းပဲတရား20ရှင်းရှင်းရှင်းပဲတရားတမ်းမှာပဲ160လောက်ရှိချင်းရှိတယ်နော်သို့တော့200ကြီးအောင်ရောက်ဖို့ဆိုတာအမြဲတမ်းခဲသွားပြီဒီအောင်ရောကြပြီးတော့လာတယ်တင်းစားတွေမှာနိုင်ချော်ကြဖတ်ကြည့်လိုက်ရင်60ကျော်ဆိုသွားကုန်ညာနော်အဲ့ဒါကြောင့်မလို့ဒီကျော်85နှစ်တန်းလို့ဒီလိုသတ်မှတ်တယ်85နှစ်တန်းဘာလို့လဲဆိုရင်အသက်50လောက်60လောက်ဆိုရင်ဘိုးကြီးဖိုင်ဖြစ်ခန္ဓာတဲ့ငါနေဆိုလို့ရှိရင်တရောကိုအသက်ကကြီးသွားပြီလို့အေးတက်တန်းကုန်လို့ရှိရင်တော့လေဘယ်လိုပဲဖြစ်ဖြစ်ဘဝတစ်ခုမှညီကုန်းချုပ်ပြီးတော့သေဆွားမှာပဲဒါတက်တန်းကုန်လို့ပြီးတာအာယုခရလို့ခေါ်ရှည်တဲ့ခင်မှာတော့ရှည်တာရှိတယ်သို့တော့တက်တန်းတူတဲ့ခင်ထဲမှာဈေးဝါးတွေဓာတ်စာတွေနဲ့ညီမျိုးမျိုးနဲ့တက်တန်းရှည်ဖို့ကြိုးစားနေတဲ့လူတွေလည်းရှိတယ်ဆိုတော့အောင်မြင်တယ်လို့တော့မကြားရဘူးเนาะအောင်မြင်တယ်လို့တော့မကြားရဘူးရန္တာယနာသီရိတို့ ဓာတ်တွေကိုအားကိုးပြီးတော့အသက်ရှင်ဖို့ကြိုးစားကြဘယ်လိုပဲကြိုးစားကြိုးစားရသော်ဘုရားတောင်းပါပဲဒီတရားနာမှာလူဖြစ်လာရသည့်အတွက်ကြောင့်ရသော်ဘုရားရဲ့ကုသိုလ်ကံကိုပြောမယ်ဆိုလို့ရှိရင်အသင်ခြေကြီးအောင်နေနိုင်တဲ့ကံရှိတော်လည်းပဲကုသအာရဆိုတဲ့အကြောင်းပေါ်မှာအခြေပြုနေရသည့်လူရဲ့သက်တမ်းအတိုင်းနဲ့မြတ်စွာဘုရားတောင်းတတ်တော်ရှိစေကြောင်းပြိဋိဘံဆံသွားရတယ်။အာယုခေယသက်တမ်းကုန်လို့သိတယ်။ဒါရိုးရသိတယ်ပေါ့။ရိုးရိုးသိတယ်လို့ပြောအောင်။သိကြလို့သိတယ်လို့ပြောအောင်။ဒါတော့သိပြီဆိုလို့ရှိရင်တော့အကြောင်းတစ်ခုတော့လာတာပေါ့။အကြောင်းတစ်ခုတော့လာတတ်တယ်ဒီဝေယအကြောင်းတစ်ခုဖြစ်လာတတ်တယ်။အာယုခေယ။ဒါကိုလည်းသင်ခြင်းစဉ်းစားပြီးတော့ထားတဲ့အချက်တစ်ခုပဲ။ဘဝအရေးဝယ်ထာဝရတွေးထားရမယ့်အချက်များလို့ဆိုပြီးတော့ဘုန်းကြီးတို့ဟောထားတဲ့တရားတွေလို့ရှိ။မရဏဓမ္မောမိမရဏန္တိတောဆိုတာ။ငါသိခြင်းသဘောရှိတယ်။သိခြင်းဆိုတဲ့သဘောဝါကိုငါကြောဖြတ်ပြီးတော့မသွားနိုင်ဘူး။ကုန်ကြော်လို့မရဘူးလို့ဆိုတဲ့အချက်ကိုတွေးရမယ်မတွေးဘဲနေရမြတ်စွာဘုရားကအဘိညာပစ္စဝေကိတံအဘိညာစမပြတ်မလဆင်ញင်ပေးရမယ်ဒီလိုဆင်ញင်ပေးတာအကျိုးရှိရှင်းစရာတော့ကြီးတွေကလည်းဒါကြောင့်မလို့သုံးမဩဝါဒပေးတာလားရှိတယ်သိခြင်းတစ်ပါးဤတရားကစီးပွားများမြောင်အကျိုးဆောင်ပြီးပိုအောင်အောင်းမေစီးပြန်ကြစီးပွားလို့ဆိုတာဒီဥဒ္ဒါရီတွန်းတက်တာကိုပြောတာမဟုတ်ဘူးနော်။စေပွားဆိုတာအကျိုးတွေဖြစ်ထွန်းစေနိုင်တယ်လို့ပြောတာ။ဒီခြင်းတစ်ပါးဣတရားကစေပွားများများအကျိုးတရားတွေမြောင်များစွာရရနိုင်။ဒီဘဝတွေမှာဘာအကျိုးရတော့ဆိုလို့ရှိရင်ဒီဆုံးတဲ့အခါမှာရဲရဲဝံ့ဝံ့ဒီဆုံးဝံ့နဲ့ပေါ့။ဒီခြင်းတရားကိုရင်ဆိုင်ဝံ့နဲ့။အဲ့ဒီရင်ဆိုင်ဝံ့တာမကြောက်မရွံ့ရင်ဆိုင်ဝံ့တာကဒါအကျိုးကျေးဇူးတစ်ခုပဲ။ကြောက်ကြောက်လန့်လန့်နဲ့သိသွားတဲ့ပုဂ္ဂိုလ်တရားဘယ်လိုလုပ်ပြီးကောင်းအောင်သူတို့ရောက်နေ။အင်းချမ်းချမ်းလုံးနိုင်မှာမဟုတ်ဘူး။ဒါကြောင့်မို့သိခြင်းတရားကိုရဲရဲဝံ့ဝံ့ပြုံးပြုံးရွှင်ရွှင်နဲ့သိခြင်းတရားကိုရင်ဆိုင်သွားနိုင်အောင်လေ့ကျင့်ထားရမယ်လို့ဒါလိုပြောတာနော်။မရဏနုတ္တိသာတချို့အမလေးမင်္ဂလာမရှိပါမရှိနဲ့သိခြင်းတရားပြောတယ်ဆိုအမင်္ဂလာလို့ထင်နေကြ။အမင်္ဂလာဆိုတာအဲ့ဒါခေါ်တာမဟုတ်ဘူးအကုသိုလ်လုပ်နေတာမှအမင်္ဂလာအဖြစ်ဒါဆိုအကုသိုလ်လုပ်တာကြတော့အမင်္ဂလာလို့မထင်ဘူးမင်္ဂလာထင်နေသေးတယ်ပြီးတာကြတော့အမင်္ဂလာလို့ထင်တယ်အင်းဒီချင်းကြောင့်ပြောလို့ရှိရင်သမိတ်မရှိဓမ္မမရှိလို့လူတွေကပြောကြကြတယ်နော်ရသော်ဘုရားကတော့တည်ခြင်းတစ်ပါးဤတရားကစီးပွားများများအကျိုးဆောင်သည်။အိုအောင်အောင်းမေစီးကြညာဆိုတစ်သလုံးစီးပြန်လို့ဒီလိုပြောတာ။စီးပြန်တာစီးပြန်ခိုင်းတာစီးပြန်နေဆိုတာစိတ်ကိုလေ့ကျင့်ပေးတာ။အာလုံးကြီးဒီမြတ်စွာဘုရားကြောက်ပြီးတော့တရားဟောတာမရဏတတိကမ္မထံကိုဟောခဲ့တာ။အဲ့လိုမရဏတတိကမ္မထံဟောတဲ့အချိန်မှာပိဋိဒတ်တယ်မှာ။ထောင်ဝန်းများစွာသောပိဋိဒတ်တွေလာပြီးတော့နာပြီးမဲ့လို့တရားဟောတဲ့မရဏတတိဘာဝနာကိုလေ့ကျင့်တဲ့ပုဂ္ဂိုလ်တယောက်တည်းပဲရှိတယ်။ကျန်တဲ့ပုဂ္ဂိုလ်တွေမလေ့ကျင့်ကြ။ဟောပြီးနာပြီးပြောက်သွားကြ။လေ့ကျင့်တာကတော့အဲ့ဒါရက်ကန်းဒီမရဲ့ရက်ကန်းတဲ့ရဲ့တမီးကလေးအမျိုးသမီးလေးတယောက်ပဲ။မြတ်စွာဘုရားဟောထားတဲ့တရားကိုဆွဲဆွဲငင်းငင်းမှတ်သားပြီးတော့သိခြင်းတရားကိုအမြဲတမ်းဆင်ခြင်သုံးသပ်တယ်။ဒီတယောက်ပဲရှိတယ်။ဒါကြောင့်မို့မြတ်စွာဘုရားကြွလာလို့မင်းကုန်မိတဲ့အခါကျတော့အမှန်ဖြေတိုင်းတာသူတယောက်ပဲရှိတယ်။ကျန်တဲ့လူတွေကမဖြေရမှမသိဘူး။ဖြေလိုက်ရင်အမှားကြီးပဲကုန်။မင်းကုန်လို့ကိုအာရုံပြီးကြတဲ့အတိုင်းဒီကလေးသမီးလေးလာတဲ့အခါကျမှမြတ်စွာဘုရားကသူ့နားလာဖို့ဆန်းပြလိုက်တော့အရေးရောက်ကြတော့မျိုးသမီးကဘုရားနာလေးဖြေအောင်လာပြီးမြတ်စွာဘုရားကမေးတယ်ဘယ်ကလာတာလို့လို့မေး။ဟိုတည်ခြင်းတရားကိုဆင်ញင်စဉ်းစားမှုမပြုတဲ့ပုဂ္ဂိုလ်တွေကတော့အိမ်ကလာတယ်လို့ပဲထင်တယ်။ညစာပြားကမေးလို့လားဘယ်ဘဝလာခဲ့တာလို့လို့မေးတယ်။အဲ့တော့ဘယ်ကလာတာလို့ဆိုတော့သူကအဖြေမှန်ပေးနိုင်တယ်မသိပါဗျာ တင်းလာတယ်ဆိုတာသူစဉ်းစားထားတာကိုဘယ်ဘဝလာတာလို့ဆိုတဲ့မိဂုံမျိုးကိုဖြေတာဘယ်ကလာတာလို့ဆိုမသိပါဘူးဗျာဒီကသူရဟာဘယ်လိုလုပ်အိမ်ကလာတာတည့်ရတဲ့နဲ့ဘယ်နဲ့ကြောင့်မသိဘူးဖြေရတာတော့သူတို့ကထုံမျိုးသမီးဖြေတဲ့အဖြေကိုပဲအဖြေမားလို့ထင်နေကြသေးတာနော်ဘယ်တော့မလို့လို့လူမျက်စောဖျားမေးတဲ့အခါကျတော့မသိပါဘူးဗျာ။ဟောကြံတဲ့လူတွေကဟာရက်ကန်းယုံသွားမလို့ဘယ်နဲ့ကြောင့်မသိပါဘူးဗျာ။ဖြေရပြန်တာလေ။ဒီလိုတွေဖြစ်ကြတယ်မဟုတ်လား။အဲ့တော့တရားသိတဲ့လူနဲ့မသိတဲ့လူကအဖြေထုတ်ရင်တစ်မျိုးစီထွက်လာမှာပဲ။ထင်ရှားတယ်ပေါ့။မသိဘူးလားလို့မေးတဲ့အခါကျတော့သိပါတယ်ဗျာ။အဲ့တော့ကြီးတရားလို့တလူဖြစ်မသိဘူးလားဆိုတော့သိပါတယ်ဗျာ။သိရလားဆိုတော့မသိပါဘူးဗျာ။ဟောဒီလိုရှိတာဟုတ်လို့မသိဘူးလားဆိုတာနဲ့တရားမှမသိဘူးလားဆိုတော့သိပါတယ်။ဒါဖြင့်ဘယ်နည်းဘယ်ရဲ့တရားမှသိရလားဆိုတော့မသိပါဘူးဗျာ။ဖြေတာ။ဒီမေးခွန်းတူတူလေးဟာမြတ်စွာဘုရားကသောသမားနဲ့သင်ထားပေးခဲ့ကုန်ရပါတယ်။ကျန်တဲ့လူတွေကမေ့ကုန်တာဖြစ်နေတယ်။ဘဝတစ်ခုကသေဆုံးခြင်းနဲ့ဆုံးသတ်ပြီးနောက်တဲ့ဘဝတစ်ခုထပ်ပြီးတော့ခီးဆက်ပြီးတော့နေကြတာဖြစ်လို့။တန်လျာထဲမှာခီးသွားနေတဲ့အကြောင်းကိုမြတ်စွာဘုရားကမေ့ကုန်လေးခုနဲ့ပုံစံထုတ်တာတဲ့။အဲတော့လောကလူတွေကသေချာမှဆိုတာတော့လူတိုင်းသိတယ်။သို့တော့ဘယ်နေ့ဘယ်ရက်ဘယ်အချိန်ဘယ်နေရာမှာသေမယ်ဆိုတာမသိဘူးလို့ဒီလိုပြောတယ်နော်။အာမမသိနဲ့အခုလမ်းလာရတဲ့ဘဝလမ်းမှာမိန်းကလေးတယောက်ကားတိုက်သွားတာတွေ့ကြရဒီကလေးကတည်ခြင်းကြောင့်ဟောမယ်ဆိုမှလမ်းမှာတည်သလားရှင်သလားတော့မသိဘူးကားတိုက်သွားတာတွေ့အေးလူတွေကလည်းများကြလို့ရှင်လမ်းလေကောင်မှရပ်ပြီးတော့နေကြတယ်ဟိုဘက်ကကားဒီဘက်ကကားလာတဲ့နေရာလမ်းပေါ်မှာရပ်ပြီးနေတယ်အလုံးမအန်ဒီရဲ့များတယ်ဘုရားကကာမိယထိုးလိုက်ဒီဘက်ကကာမိယထိုးလိုက်အလဲကောင်မှပြောက်တယ်အဲဒီချိန်မှာကြော်တက်တဲ့ကားနဲ့တွေ့လို့ရှင်တက်တော့တိုက်ပါမှာအရင်တော့ခုံကြီးတစ်ပါးလိုက်ဒီလိုပဲလမ်းလေအောင်ရပ်နေလို့ကားတိုက်တော့ဘူးချုံရမှုအဲဒါကြောင့်မလို့ဒါလည်းပဲခကြီးလမ်းသွားတဲ့ပုံစံတွေကတတိထားနေတယ်ပေါ့အန္တရာယ်ကိုခုမဲ့ဆိုရင်ညံညံကူးဖြတ်ပြီးတော့တချို့ကကိုယ့်အိမ်ကိုလမ်းလျှောက်နေတယ်လို့ပဲကူးနေတာကားလာတယ်ပဲကိုမကြည့်ဘူးကိုကြည့်နေတယ်ပဲကြည့်ပြီးကိုရတချို့ကနေကြကလေးတက်ပြီးတော့မသချင်းဆိုပြီးတော့တွားတာရှိသေးတယ်နော်တော့အန္တရာယ်အလွန်များတယ်ပေါ့ကိုပဲဆိုရင်နှစ်ဖက်ချင်းပြီးဆိုရင်ခတ်တုတ်တုတ်ကိုဘုဘက်ရောက်တော့မှအေးအေးသေးသေးနေအဲ့ဒါလို့မဟုတ်ဘူးလမ်းလည်းကောင်းမှမတက်ကြည့်လေရန်ဝှက်ထားတဲ့အဝတ်ကအနက်ကြီးဆိုကိုဆိုးသေးမောင်ကြီးတဲ့မှာအေးဒါကြောင့်မလို့တည်ခြင်းအကြောင်းတရားတွေကအလွန်များတယ်တတ္တသီလို့သိတာတော့ထားတော့ဘဝဒီကုန်းတစ်ခုချုပ်ငိမ့်တော့တတ္တသီလို့သိတာဟောနံပါတ်1တည်ခြင်းတတ္တသီအောင်နေပြီးတော့တည်ရတဲ့လူကလောကမှာအလွန်နေတယ်လို့ပြောရမှာပေါ့နောက်တစ်ခုဘာကြောင့်တည်ကြတော့လို့ဆိုကမ္မခယိနလူဘဝကိုပုတ်ပေးလိုက်တဲ့ကံကအလွန်အားနေတဲ့ကံဖြစ်ထိုကံကနေပြီးတော့ဘဝတစ်ခုဆုံးမိဖြစ်အောင်ဆက်လက်ပြီးတော့မထိန်နိုင်ဘူးတဲ့ဆိုပါတော့လူဘဝကိုပုတ်ပေးလိုက်တဲ့ကံကအာနေရိအတွက်ကြောင့်လူဘဝသက်တမ်းမှာတရားတမ်းဖြစ်ပြီမဲ့လို့ထိုပုဂ္ဂိုလ်ဟာ20 30လောက်နဲ့ဖြေသွားတယ်။ဘာဖြစ်လို့လဲ?ရှေ့ဆက်နေဖို့ရသူကံမရှိတော့ဘူး။ကံရဲ့ထောက်ပံ့မှုကိုမရတော့ဘူး။ဒီလိုကံကုန်လို့တရားတဲ့ပုဂ္ဂိုလ်မျိုးကလည်းရှိသေးတယ်။ဘာကြောင့်ရဲ့လို့မဟုတ်ပဲနဲ့ငယ်ငယ်ရွယ်ရွယ်နဲ့သိဆုံးသွားတဲ့ပုံပုံလေးနော်ကံကုံလို့သိတယ်ဒီလိုပြောအဲ့ဒီပုံပုံမျိုးလည်းရှိတယ်တက်တန်းမရှိခင်ခုနဥပ္ပစီရကတို့ဘာလို့တော်တော်ကူသောအကြောင်းကြောင့်မဟုတ်ပဲနဲ့တက်တန်းမရှိခင်ပဲယောဂရာပြီဖြစ်စေအကြောင်းတစ်ခုအကြောင်းဖြစ်စေသိဆုံးပြီးတော့သွားကြတယ်ကံမခရကုသိုလ်ကံကတလောက်ပဲသူအတက်လေးခွင့်ပေးလို့ငငယ်နဲ့သိသွားကြတယ်ဒီလိုပုံပုံမျိုးတွေလည်းရှိတာနောက်တစ်ခုကတော့ဥပယခရဥပယဆိုတာနှစ်မျိုးစုံတက်တန်းကလည်းကုံနေတယ်ကံကလည်းကုံနေမိစ္ဆာကုံစီခန်းလို့ပြောကြတ ဓမ္မပြေမှာဩသူကတော့မိတာကုံစီခံမယ်မိတာလည်းကုံတယ်စီလည်းခံသွားတယ်မိတာကုံနေကူငိမ့်သွားဘဝတခုကကံလည်းကုံသွားပြီတဏ္ဍာလည်းကုံနေပြီဒါကြောင့်မလို့တေဆုံးသွားမိတာကုံစီခံနောက်စတုဒ္ဓတခုကဘာလို့ဆိုရင်ဥပိ္ပစီရကကံကုန်တယ်ဥပိ္ပစီရကဆိုတာဆက်မဲ့ရှင်တန်ခွင့်မပေးဘဲနဲ့ဖြတ်တောက်ကြည့်တဲ့ကံတော့မဟုတ်အကြောင်းတရားတစ်ခုဥပိ္ပစီရကကံမိမိရဲ့လောကကြောင့်ဖြစ်စီဒီဘဝလောကရဲ့အကုသိုလ်ကြောင့်မိမိရဲ့လောကကြောင့်ဖြစ်စီအတိတ်ကပါလာတဲ့ဒသုံးကုသိုလ်အကြောင်းတစ်ခုကြောင့်ဖြစ်စီလူတွေကတည်နေမရှိခင်ညာတော်အမြင့်ပြောကြတာတော့တည်တယ်ဆိုရင်တည်နေစီလို့တည်တယ်လို့ပဲပြောနေကြတယ်နော်အဲတော့တရားမှာကဥပမာသူ့ရဲ့တက်တန်းကတရားဆိုရင်ဒါသူ့တည်နေကတရားပြေးပါတရားမှာမော်ဘဝတစ်ခုမှာဒီကံကအယူမပြေဘူးအဲ့လောက်ကြီးအောင်မရှိဘူးဆိုရင်တော့ဒီတဲ့တူပြီးတော့တည်မှာပဲသို့တော့လူဟာအသက်နဲ့ရှင်နိုင်တယ်ကံကလည်းရှိနေသေးတယ်ထက်တော့ပြီးတော့ဝင်ရောက်လာတဲ့အကြောင်းတစ်ခုကနေပြီးတော့နှိမ့်ဆက်လိုက်လို့သေသွားတာမျိုးဥပိ္ပစီကကံနဲ့သေးတယ်ဆိုတာအစိမ့်နဲ့နဲ့သေးတာမျိုးပေါ့အစိမ့်နဲ့သေးတာမျိုးနဲ့ဥပိ္ပစီကကံနဲ့မှထက်တယ်အတိတ်ဘဝကံကြောင့်ဖြစ်စေခုပစ္စုပန်လောကကြောင့်ဖြစ်စေဒုတိယမှာဈာကာလမှာလူသက်ခံရတယ်သူများရဲ့လုံလမယောကသူများလက်ချက်နဲ့သေးတယ်။နော်ကိုယ့်ဘာကိုကိုယ့်လက်ချက်နဲ့ကိုစူးဆိုင်လုပ်တယ်။ကိုယ့်ကိုသတ်သေးတယ်။အဲဒီလိုပုံကူမျိုးတွေဟာဒါဥပ္ပစီတွေကပြော။ဒီလိုမျိုးတော့အကြောင်းကြောင့်ဖြစ်သွား။ကားတိုက်လို့သေးတယ်။ဒါလည်းဥပ္ပစီတွေကပဲ။လင်းညာပြည့်ကြလို့သေးတယ်၊သင်္ဘောနေလို့သေးတယ်။မုံတိုင်းတိုက်လို့သေးတယ်၊သိမြင်လဲကြပြီးပြီးသွားလို့သေးတယ်။အမျိုးစုံပဲ။ဥပ္ပစီရကကံရဲ့ဘဝတစ်ခုရဲ့အကြောင်းကံတစ်ခုကိုဖြတ်တောက်လိုက်တာလို့ပြောတာဥပ္ပစီရကဆိုဖြတ်တောက်လိုက်တာအဲ့ဒီတည်းမဲ့အကုသိုလ်ကံကြောင့်မိမိရဲ့လုပ်ရကြောင့်မာရင်းနဲ့လုပ်ရကြောင့်ကိုယ်ဘဝတစ်ခုလုံးကိုကံနဲ့ဖြတ်တောက်ပြီးတော့သိသွားတယ်ဆိုတာလူတွေသာမကဘူးလက်တွေလည်းရှိတာဥပ္ပစီရကကံနဲ့သိရဆိုလက်တွေမှာရှိကဂုဏနာမြတ်စွာဘုရားတစ်ထက်တည်းမှာဒုတိဆိုတဲ့မနတ်ရှိရှိအဲ့ဒီမနတ်ဟာရှင်သာရိပုတ္တရာအရှင်မောကလန်ရဲ့အတိတ်ကဘဝတစ်ခုအဲ့ဒီဒုတိမနတ်အကြောင်းမာရတိသနီယသံမရှိမစ္စိမဘန္နန္ဒမာရတိသနီယမနတ်ကိုချိန်ဝါခြင်းဆိုတဲ့တော့အဲ့ဒီတုတ်တန်စားဖြစ်လာဘုံကတော့တနေ့တော့ရှင်မောကလန်တော့အကြောင်းလေးပါလင်းသုံးနေစဉ်ရှင်မောကလန်ရဲ့ဘိုက်ထဲကိုမန္တကဝင်နေတော့ရှင်မောကလန်ကဘိုက်ကလေးတိတိဖြစ်နေမာများဖြစ်နေပါမန္တကလည်းကိုယ်လေးချိန်ညားတယ်ထင်ချင်ရတယ်တိတိလေးဖန်ဆင်းထားပြီပဲလို့သူကိုယ်လေးချိန်ရှိဖို့ညာဘိုက်ထဲမှာလေးတိနဲ့ကျောင်းထဲဝင်ထိုင်လမ်းကျောင်းနေတာအမှိုင်ကဘာဖြစ်နေလို့ကြည့်လိုက်တဲ့အခါမန္တကဝင်နေတယ်အဲ့ဒီတော့ပြောတယ်ဟဲ့မန္တနေကမမြင်သေးခြင်းနဲ့ဖះကိုလည်းမမြင်သေးခြင်းနဲ့ဖះရဲ့တတိမမြင်သေးခြင်းနဲ့ငါမြင်နေထွက်လို့ပြောအဲ့တော့ကိုမန္တကဒီကိုယ်တော်ကြီးရမ်းပြောတာဒီမှာပါသူ့ဘယ်မမြင်လောက်ပါဘူးလို့ထင်တယ်တကားကြမှာရက်နေတယ်မတော်ပဲနဲ့အဲ့ဒီမှာရှင်မောကလန်ကဒီကောင်မဟုတ်တဲ့ရုပ်ကြီးကျမ်းနေပြီဒုက္ခတွေပေးရမယ်နဲ့တူတယ်ဆိုပြီးတော့သူ့ကိုချော့တဲ့အနေနဲ့ဆွေမျိုးဆက်မင်းကဘာတူပါ့။အရင်ဘဝတော့ဘာရဲ့နှမကအရင်တော့ကာလီလို့ခေါ်တယ်။မင်းကကာလီရဲ့သားတဲ့။အဲ့တော့နတ်ပြည်မှာသားတွေသမီးတွေရှိသလားလို့မေးမယ်ဆိုလို့ရှိရင်လူတွေလိုမွေးဖွားလာတဲ့သားသမီးရောမရှိဘူး။လူတွေလိုမွေးဖွားလာတဲ့သားသမီးရောမရှိဘူး။ဒါကြောင့်မင်းမှာသားတွေရှိတယ်။အဲ့ဒီသားတွေကဘယ်လိုလုပ်ရတဲ့သားတွေတော့လို့ဆိုလို့ရှိရင်ဒီမှာကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်အမျိုးမျိုးရှိတဲ့ထင်တယ်။တရားမင်းသားဖြစ်ရမယ့်ပုဂ္ဂိုလ်ကတရားမင်းရဲ့ရင်ခွင်ထဲမှာသွားပြီးတော့ွားခဲ့နေပေါ့။ရင်ခွင်ထဲမှာပေါ်လို့ရှိရင်သားလို့သတ်မှတ်ရ အဲ့ဒီသားမျိုးရှိတယ်ပေါ့နော်ရှင်ခွေထဲမှာဘွားကနေဖြစ်တာတခြားနေရာတွေမှာဖြစ်ရင်တခြားမျိုးသားတွေမှာပါပေါ့အဲ့တော့ကာလီရဲ့သားဆိုတာလေကာလီရဲ့ကာလီနန္ဒမီရဲ့ရှင်ခွေထဲမှာသွားဖြစ်လို့ကာလီရဲ့သားလို့ခေါ်လိုက်တာပေါ့အဲ့ဒီဒုတိဆိုတဲ့မန္တကဘလောက်ဆိုးလို့ဆိုလို့ရှိရင်တသက်မဲ့နှောက်ရှက်ခရုဒနာမြတ်စွာဘုရားတစ်ထက်အတူတူသူကစူးစမ်းနေတာသူစေတနာသမားနဲ့တူပါစူးစမ်းနေတယ်ဒီယန်းတွေကိုတရားတော်တွေကသိပြီတော့လူပေါင်းလုံးလူလုံးဘာဖြစ်မလဲဆိုလို့လူကြီးရဲ့ခန္ဓာကိုဝင်ပူးပြီးတော့ရန်တွေကိုလူကြတယ်ပူဇော်ကြတယ်ရှ िख ိုးကြတယ်ဘိုးဝယ်ကြတယ်အဲ့ဒါတွေကိုသူကလူတွေရဲ့စိတ်ဓာတ်ကိုဖန်ဆင်းပြီးတော့လုပ်ပြတယ်အာလူတွေကဘုရားသောအကြောင်းတည်းရှိူးကြတန်းရဒီလိုနေကြတယ်တဲ့လူတွေနတ်ပြေရောက်တော်တော်များများနတ်ပြေရောက်သူ့ရဲ့သွေးဆောင်ဖြာရောက်မှုနဲ့လူတွေကလုံးကြတယ်အဲ့လိုလုပ်တဲ့အခါမှာမြတ်စွာဘုရားကရဟန်းတော်တွေကိုဗာနဲ့ခုခံခိုင်းထားတော့စိတ်ဓာတ်ရေးရံနဲ့ပတ်သက်ပြီးဗာနဲ့အခုခံခိုင်းထားလို့ဆိုရင်အတုပကမ္မထမ်းပေးပြီးအတုပတင်ညာကိုပွားခိုင်းထားတယ်။ဘာဖြစ်လို့လဲဆိုတော့တရားဓမ္မတွေကပူဇော်ကြ၊ကိုးဝယ်ကြတဲ့အခါလောဘတွေဖြစ်မှဆိုလို့မဖြစ်ရအောင်လို့ဆိုပြီးတော့အတုပကမ္မထမ်းပေးထားတယ်။အဲ့ဒါနဲ့ခုခံထားတော့ယန်းတွေကတော်တော်မှုမရှိဘူး။မရှိတော့သူကတက်ကနစ်ပြောင်းတယ်။ဒီယန်းတွေတော်တော့ငါဒီတစ်ခါတော့လူတွေရဲ့ကိုယ်ထဲကိုဝင်ပူးပြီးတော့ရန်တွေကိုဆဲမယ်၊ခဲနဲ့ပေါက်မယ်။မလူဘူး၊မတန်းဘူး၊အယုဒိမပေးဘူးဆိုပြီးတော့အဲ့ဒီလိုတစ်ခါပြောင်းပြန်။ပြောင်းတဲ့အခါကျတော့မြတ်စွာဘုရားကလည်းရဟန်းတွေကိုသုံးပါတယ်။ဒီမေတ္တာဘာဝနာပွားပြီးတော့နေကြလို့ဆို။ရဟန်းတွေကဘာမှဖြစ်ဘူး။အေးလူတွေကတော့ရဟန်းတွေတွေ့ရင်ဆဲကြ၊ရေးကြ၊ခဲနဲ့ပေါက်ကြနဲ့အဲ့ဒါလိုလုပ်တယ်။အဲ့လိုလုပ်လေရဟန်းတွေကမေတ္တာဘာဝနာပွားနေသည့်အတွက်ကြောင့်ဘာမှတုံ့လို့ခြင်းမရှိကြောင်းလဲမှုမရှိတဲ့အနေအထားကိုမြင်ရတဲ့အခါကျမနကြီးကစိတ်တူလာစိတ်တူလာတဲ့အခါကျသူလုံးတာတွေမအောင်မြင်တော့သူဘာလုပ်ချင်လို့ဆိုလူပြောင်းရဲ့ခန္ဓာကိုယ်မှာဝင်ပူးပြီးတော့ကကုတ္တနာမြတ်စွာဘုရားသူ့နောက်ကပါလာတဲ့တတိဝိထုရသင်္စီဝရှင်သာရိပုတ္တရာတို့အရာရှိတဲ့ဝိထုရဆိုမှထိရသဗျာနောက်ကသဘေကလေးပိုက်ပြီးဆွမ်းဟန်ကြွားကလေးတယောက်ထဲဝင်ပူးပြီးတော့သူကလမ်းမရခဲနဲ့ကောက်ပြီးတော့အဲဒီယဟန္တာကိုခဲနဲ့ပေါက်တယ်သက်သက်မဲ့နော်ခဲနဲ့ပေါက်တဲ့အခါကျတော့ခေါင်းမှန်နဲ့ခေါင်းကွဲဆိုတာပေါ့ကောင်းမှန်လို့ကောင်းကွဲပြီးတွေးရဖြာထွက်တဲ့အခါမြတ်စွာဘုရားရှင်ကိုရောမြတ်ကကုတ္တနာမြတ်စွာဘုရားကသိလိုက်တော့ဒါကလေးပေါက်တာမဟုတ်ဘူးမနက်ပေါက်တာဆိုသိပြီးတော့မြတ်စွာဘုရားကဒီကုလုံးနောက်လဲဘုရားကိုယ်တော်မြတ်များဇက်ကနေနောက်လဲလို့မရဘူးတဲ့လဲလို့ရှိရင်နာခာပါတော်ထိတာလို့ခေါ်တယ်ရှင်များဟာနောက်ကိုကြည့်ရင်ဒီကုလုံးလဲရဆင်ကဇက်ကတူတူလေးပဲဘယ်လိုလုံးလဲကြည့်လို့ရခွေးလိုဟုတ်လားစိတ်တို့ကြတော့နောက်လဲလို့ရတယ်ပေါ့နော်ဆင်ကြတော့ကြည့်ကျင်တယ်ဆိုရင်ဒီကိုယ်လုံးကြီးလက်ရအဲ့ဒါလိုမျိုးညသောပြားလေးတွေကိုတော့ပြည့်ပြည့်ဒီကိုယ်လုံးနောက်လက်လိုက်ပြီးတော့ကဲပေါက်တဲ့ကလေးပဲမန္တကိုချီပြီးတော့ပြောင်းတယ်အေးဒုတိမန္တမဲအတိုင်းအတာတွေလွန်လာပြီဒါပဲခင်ဗျားပြောတယ်မင်းလွန်လွန်လာပြီမန္တကလည်းသူလုံးတာမဟုတ်ဘူးလို့ထင်ကောင်းထင်နေတယ်ညသောပြားကအဲ့ဒီလိုနဲ့အမိန်ချပြီးတော့ဆက်လက်သွားလိုက်ရောဖះရဲ့ဖះကမျက်နှာကိုဟိုဘက်နဲ့လှည့်လိုက်တာနဲ့ဒီတိုင်းနဲ့မန္တကြီးကပူလာရည်တော်လာရည်ဆိုပြည်ပြူသွားတာချက်ချင်းဒါသူလုံးတဲ့လောရကအလောင်းကိုသိုးပွားရုံမှသွားပြီးအမတန်ဆင်ကြယ်ပြီးတော့မြင့်မြတ်တဲ့ရဟန္တာပုဂ္ဂိုလ်တော်ကိုသူပြင်မာလိုက်တာဟုတ်အဲ့ဒီမန္တကြီးကချက်ချင်းအဝိသင်းရဲ့ကြာသွားတယ်ဒါဥပိ္ပစေကကံလို့ခေါ်တယ်ဘဝလောရကြောင့်မလို့ချက်ချင်းကြီးအကျိုးပေးသွားအလားတူဟာတွေလည်းရှိတယ်အားလုံးလည်းသိကြပါတယ်စိတ်သမာနာမြေမြူသွားတာတို့ဒေဝရမြေမြူသွားတာတို့ဒေဝရရဲ့အဖေတုပ္ပဗုဒ္ဓဘုရင်ကြီးမြေမြူသွားတာတို့ အမှန်တန်စင်ကြဲတဲ့ပုဂ္ဂိုလ်တွေကိုပြန်မှားလို့ရှိချက်ချင်းဤဥပိ္ပစေရကကံကအသက်ကုန်ပြီကြီးအောင်ဆောက်မနေဘဲနဲ့တခါလဲသူ့ရဲ့ဘဝတစ်ခုဖြတ်တောက်လိုက်တယ်နော်ဖြတ်ချပလိုက်ပြီးတော့ဆိုးရတဲ့ဘဝတစ်ခုရောက်သွားစေအဲအဲ့လိုမျိုးလိုအလားတူဝိတုတခုကိုလည်းဇာတကစတိုရီတွေမှာတွေ့ရတယ်။ဥပိ္ပေကကလို့ပြောအောင်စတုဒ္ဝါရဇ္ဇဆိုတာရှိတယ်။စတုဒ္ဝါရဇ္ဇတကားလေးပါလို့နာမည်ပေးတာလို့ဆက်။တကားလေးပါရှိတယ်။အဲ့ဒီဇာလကတခြားမဟုတ်ဘူးကတ္တဝမြတ်စွာဘုရားလက်ထက်တော်ခါကလာတော့ကတ္တဝမြတ်စွာဘုရားရဲ့တရားဓမ္မနာလို့ဤကင်ထားခဲ့နေတဲ့သတ္တဗံဖြစ်ပြီးတကယ်သူတော်ကောင်းတယ်သာရိတ္တယောင်မွေးထားတယ်နာမည်ကမိတ္တဝိနကတဲ့အဲဒီမွေးထားတဲ့သားလေးကိုဒီကင်ကြီးကသားလေးကိုချစ်လို့ဆုံးမတယ်ငါသားဘုရားပွင့်တဲ့အချိန်ကြုံနေတဲ့တရားလေးနာအလှူဒန်းလေးလုပ်သီလလေးဆောင်ဥပုသ္တေလေးဆောင်တရားလေးနာမယ်ပြောတယ်လုံးဝလောက်ခံဘူးကဘာလို့ဘုရားနဲ့ဥုံဆောင်မယ်ဘာလို့ဘုရားတရားနာမှာလဲဆိုပြီးတော့ညင်းပဲအဲ့တော့အမေကြီးကတော့တန်းမေးကိုချုံပေါက်ပြီးတော့တနေ့ကျတော့ကဲကာသာကြောင်းသွားဒီကလေးဥုံနေချောင်းသွားပြီးတော့ဥုံဆောင်တယ်တညတော့ဥုံဆောင်မင်းပြန်လာလို့ရှင်ငါငွေ1000ပေးမယ်အဲ့တော့ငွေ1000ပေးမယ်ဆိုတော့ငွေ1000ရကျင်လာတဲ့ကြောင်းသွားကျောင်းမှာရောက်တဲ့အခါကျတော့တရားပွဲတွေပါနေရှိတယ်။ဒါပေမဲ့တရားပွဲမကြားရတဲ့နေရာသွားပြီးတော့ကျောင်းပိတ်ပြီးအိတ်လာ။နားတဲ့ခေါင်းဆိုးအိတ်လာလည်းဖြစ်ခြင်းဖြစ်မှာ။မနေ့ကတော့မိခင်လုပ်တဲ့ပုဂ္ဂိုလ်ကတော့ငါသားတော့ညတရားဟောတဲ့ဓမ္မဋိကကိုအိမ်ပြင်လာမှာပဲလို့ဆိုပြီးတော့စာဝတ်တော်တွေပြင်ထားတာ။ညနေကျချင်းနဲ့ငါသားတော့လိမ်မာလာတော့မှာပဲ။မနေ့ကတော့ညအိမ်ဝအောင်အိတ်ပြီးတော့အိမ်ပြန်ရောက်ချာ sorry အိမ်ပြန်ရောက်လာပြီးတော့အဲ့ဒါဘယ်မလုံးဓမ္မဋ္ဌိကဘယ်ခေါင်းကြီးမှမပင့်ခဲ့ဘူးလားဆိုဘာလို့မို့လဲပေါ့အဲ့ဒါနဲ့သူ့မိခင်ကြီးကကံကတာညာကဥပုသ်ဆောင်ထားရတယ်ရောညာကူလေးရင်တော့လဲအာခမည်းညာချုပ်ကိုတရားနာသွားလို့ရှင်ငွေ1000ပေးမယ်ပြောတယ်အဲ့ဒီငွေ1000ဘယ်မလုံးပေါ့ငွေ1000မရမချင်းမတော့ဘူးဆိုမိခင်ညာငွေထောင်တုံးလေးကိုရှေ့ချပြီးကဲတောက်ပါခွဲဟောတဲ့ငွေတထောင်လုံးဆိုအဲ့ကြမှာတောက်တယ်နော်ငွေတထောင်လုံးယူပြီးတော့တောက်တယ်အဲ့တော့မိခင်ညာသောတာပန်သာကပိုင်မဲတယ်ဒီလိုနဲ့ရှိမှာပဲသောမလို့ပြောအဲ့တော့မိခင်ညာဘလောက်သောမသောမမိုင်မဲတဲ့သာသမီဆိုတာလည်းရှိနိုင်တယ်ဆရာသမားဘလောက်ကောင်းကောင်းကျပဲရတယ်ကောင်းကြီးမှာကောင်းဘူးဒါမို့တခါတလေခွန်ကြီးတို့ကြောင်းကသိုးသားနဲ့ကိုတော်လေးတွေတရင်ကြားတယ်ဆိုလို့ရှင်အာဘယ်ကြောင်းတဲ့သိုးတယ်နဲ့ပြောတော့ခွန်ကြီးတို့ကမေးတယ်မင်းတို့အဲ့လိုပြောစရမ်းဆိုလို့ရှင်ဒီဝရကဘယ်ကြောင်းတဲ့လို့ဒီဝရကဒေရောကြောင်းတဲ့ပဲလို့အဲ့တော့ဆိုရင်ဒေရောကြောင်းအပြစ်တင်ရမလားဒီဝရအပြစ်တင်ရမလားတချို့ကဘယ်ကြောင်းတဲ့ဆိုပြီးတော့ကြောင်းကိုပုတ်ခတ်ပြီးတော့ပြောလို့ရှိတာဟုတ်အဲ့တော့ဒါတွေကမဆိုင်ဘူးသို့တော်လည်းကောမာနေကမှသာသမီမကောင်ဝိပါကောင်တပည့်မကောင်ဆရာကောင်ဆိုပြီးတော့ငေါမော်လို့ရောက်တာပေါ့နော်အဲ့တော့ဒီဒေဝရမကောင်ဘုရားကောင်ရောက်မှာပေါ့အဲ့ဒါကျတော့ခြံထားကြတယ်အဲ့ဒီကြောင့်ကကျတော့သူ့ကိုကာယကံပုတ်ရှင်နဲ့ဆိုင်တယ်ကာယကံရှင်နဲ့ဆိုင်ညာကြီးကာယကံရှင်နဲ့ဆိုင်ဒါကြောင့်မလို့ခွန်ကြီးတို့စာထဲမှာဥပရိသမတ္တမေဝါဟိအတ္တဒီနာပရာဒီနာတဲ့ဥပရိသမတ္တမေဝါဟိပရာယတ္တနိဗ္ဗာန်လမ်းပြလုံထာသည်ပင်နဲ့ဆရာသမားနဲ့ပတ်သက်ပါတယ်တဲ့အညာသဗ္ဗတမ္ပတိအတ္တဒီနာမေဝါအာလုံးအောင်မြင်မှုကကိုယ်ပေါ်မှာမူတည်ပါတယ်ဆရာသမားဆိုတာသုံးမဩဝါဒပေးယုံတာတောင်းဝန်ရှိတယ်လို့ဒီလိုပြောတာအချမ်းအောင်မြင်မှုကကိုယ်နဲ့ဆိုင်တယ်ပေါ့အောင်မြင်မှုကြာရှုံးမှုကကိုယ်နဲ့ပဲဆိုင်တယ်ဒီလိုဆိုရတယ်ဒါကပို့ပြီးတော့လက်တွေ့ကြပို့ပြီးတော့လက်တွေ့ကြ
အဲ့ဒါလည်းမိတ်တဲ့ဝင်ကဆိုတာဝေလေးတစ်ထောင်ရတဲ့အခါကျတော့သူကအယောင်းပဲစိတ်ဝင်စားတော့ဝေလေးတစ်ထောင်ရင်းပြီးလုပ်ပြီးတော့အယောင်းဝယ်လုံးလိုက်တာမကြောက်ရင်သိန်း30လောက်ရတယ်သိန်း30ရောက်တဲ့အခါကျတော့သူတို့အိမ်မှာလည်းဒီသားလေးတယောက်ရှိတယ်သိန်း30ရတဲ့အခါကျသူ့မိကိုပြောတယ်ပင်လယ်ကြီးဖြတ်ပြီးတော့သင်္ဘောနဲ့ပင်လယ်ကြီးဖြတ်ပြီးတော့အယောင်းဝယ်လုပ်တော့ပေါ့ဒီမှာလည်းလုံးလို့အားမရဘူးပင်လယ်ကြီးနဲ့သွားမယ်ဆိုသူ့မိကတားတယ်ငါသားအိမ်မှာအများကြီးမင်းတယောက်ထဲပဲတို့ပစ္စည်းအများကြီးရှိတယ်ပင်လည်းကြီးဆိုတဲ့အမတန်အန္တရာယ်များတယ်မသွားပါနဲ့ဆိုမြမရရုံနဲ့မကဘူးအမေကရှေ့ကနေကန်ဆွဲထားတဲ့အခါကျတော့အမေကိုတွန်းလဲထိုးချိန်ပြီးတော့အမေဘော်ကကြော်ပြီးတော့အဲ့ပင်လည်းကြီးကိုထွက်သွားတယ်ဒါသူစော်ကားခဲ့တာနော်အမေကိုထိုးချိန်တွန်းလဲပြစ်ထားခဲ့တယ်ဒီကင်ကမသွားဘူးမရတော့အတင်းတားတဲ့အခါအမေကိုတွန်းလဲထိုးချိန်ပြီးတော့ထွက်သွားတယ်အဲ့ဒီကနေပြီးတော့သင်္ဘောပေါ်တက်ပင်လယ်ကြီးဖြတ်တဲ့အခါမှာပင်လယ်ထဲမှာသူတို့ရွက်တွေကြီးကအကြောင်းမဲ့အကြောင်းရှာမတွေ့ဘဲနဲ့တစ်ခုဆိုအကြောင်းကြောင့်ပင်လယ်ပြင်ထဲမှာခုခေတ်လူစင်းဆက်ပြက်သွားတယ်ပေါ့အဲ့တော့ဆက်မတက်တော့ပင်လယ်ကြီးကပင်လယ်ထဲမှာသင်္ဘောကြီးကအောက်ကညှိနေတယ်လို့ပဲယက်နေတယ်ဘယ်မှမောင်းလို့မရတော့ရွှေ့လို့မရအဲ့လိုဖြစ်တဲ့အခါကျတော့ဘာလုပ်ကြလဲဆိုတော့ဟုတ်ဒီသင်္ဘောပေါ်ပါလာတဲ့လူတွေထဲမှာလူယုံမှဆိုတာရှိတော့တယ်သူကြောင့်မလို့ဒီလိုဖြစ်တယ်မဲချမယ်ဆိုပြီးတော့မဲချမဲထားတဲ့အခါသုံးညိတိုင်းတိုင်းသူကြီးပဲကြမဲကသူကြီးပဲပေါ့သူကြောင့်မလို့ဒီသင်္ဘောကြီးဒီလိုဖြစ်ရတယ်ပေါ့အဲ့ဒါနဲ့ကဲမင်းကိုသူဆက်ပြီးမခေါ်နိုင်တော့ဘူးဆိုပြီးတော့ဟောင်းသေးလေးလှုပ်ပြီးတော့အဲ့ဘောင်းပေါ်တင်ပြီးရေပေါ်ပြစ်ချလိုက်တယ်သူလက်ချပြီးတော့သင်္ဘောကြီးကထွက်သွားတယ်အဘုဒ္ဓမြတ်နော်ကြောက်ချတာလို့အဘုဒ္ဓကကြိုးပေးပြီဆိုတော့အဲဒီဖောင်လေးတွေကိုစီးပြီးတော့သူသွားလိုက်တာလေသိညာအတိုင်းပုတ်ရံနဲ့ပင်လယ်ထဲကမျောပါသွားရင်းကနေကျုံလေးတစ်ကျုံရောက်တော့အဲဒီကျုံလေးတစ်ကျုံမှာငွေဖိမ့်မှန်ဖိမ့်မှန်နဲ့ဝိမာတိကပြိတ္တမကြီးသွားတွေ့တယ်တွေ့တဲ့အခါကျတော့ဝိမာတိကပြိတ္တမတွေကသူ့ကျွေးမွေးဆောက်ရှောက်ပြီးသူအဲ့ဒီဝိမာတိကပြိတ္တမတွေနဲ့ပြောလို့အဲ့မှနေတာဝိမာတိကပြိတ္တမတွေကခုနှစ်ရက်နတ်ကြီးတွေခံစားပြီးခုနှစ်ရက်ကြာတော့ငဲခံရတယ်ဆိုတော့သတ္တဝါတွေရဲ့ကံကြမ္မာဆိုအလွန်ထူးခြားတယ်ခုနှစ်ရက်နတ်သမီးကဲဆိုစီးတဲ့ခံစားရပြီးတော့ခုနှစ်ရက်မြောက်တဲ့အခါကျတော့ငဲခံသွားကြရတယ်ဒါကတော့အစောင်းတော်ကြီးဖတ်ရတေယောပြန်တို့ရဲ့ဇာလန်းနေတယ်မှာအဲ့ဒီယောတေယောရောက်သွားတာအဲ့ဒီယောကလူတွေကညနေနေဝင်ပြီဆိုတာနဲ့တည်းနဲ့အေးထွက်ကြရေးထွက်ကြရေးနဲ့အကုန်လုံးတယောလုံးကျွတ်ထွက်ကြတာထွက်ပြီးပဲသွားတာလို့ဆိုမိဘုံကြီးတစ်ခုရှိတယ်အဲ့ဒီမိဘုံကြီးရဲ့သွားပြီးခုံဆင်းကြရတာဆိုပဲမနေ့မိုးလင်းတော့မှပြန်လာကြတယ်ခုံခုံချပြီးတော့အဲ့ဒီလူတွေကအော်ကြဟိကြငိုကြနဲ့တညာလုံးအဲ့ဒီလိုပဲညီပုံနဲ့ခုံဆဲညီလောင်ကမနေ့မိုးလင်းတဲ့အခါကျတော့အေးစင်းစင်းနဲ့ညော်တဲ့ပြန်ဝင်လာကြတယ်ဒီလိုကြိတ်တာမျိုးတွေလည်းရှိတယ်ပေါ့အဲ့ဒီကျုံးငယ်လေးမှာအဲ့ဒီကြိတ်တာတွေဝိမာတိကကြိတ်တာတွေကခொနည်းတည်းဒီစိတ်ရင်ခံစားပြီးခொနည်းမြောက်တဲ့အခါကျတော့သူ့ကိုပြောထားခဲ့တာတို့ခုနှစ်ရက်ပြည့်ပြန်လာလည်းမယ်အဲ့ဒါဒီမှာမပြင်းမကြီးနေဆိုတော့သူကတယောက်တည်းပြင်းတော့အဲ့ဒီဖောင်လေးစီးပြီးတော့ရှေ့ခရီးဆက်သွားတယ်ပင်လယ်ထဲမြောက်သွားနောက်တစ်ခါကျန်တဲ့ကျန်ရောက်တဲ့အခါကျတော့ဗရမ ्या ဘိမှန်နဲ့ဝိမာတိကပြိတ္တမှာရှေ့ရောက်နေတဲ့အခါတွေ့တယ်ခေါဏတုန်းက၄ရောက်အခု၈ရောက်ပေါ့ဒီလိုတိုးသွားတယ်အဲ့ဒီမှာလည်းတို့တူပဲသူတို့ကလည်းခொနည်းရဲ့စီးစိမ်ခံစားခொနည်းရဲ့ငရဲခံရတဲ့အဖြစ်တွေ။ယက်စီလိုသူတယောက်နဲ့နေရပြန်တဲ့အခါကျတော့ရှေ့ခီးဆက်တယ်။ဆစ်တဲ့အခါကျတော့ရွှေဘိမှန်ကြီးနဲ့တခါတွေ့ပြန်တယ်16ရောင်ပဲ။အဲ့ဒီလိုကျောင်းလေးသုံးကျောင်းကိုဖြတ်ကျော်ပြီးတော့ နေပါလို့တားရတဲ့နဲ့မနေဘဲနဲ့ဖြတ်ကျော်ပြီးသွားတာနောက်ဆုံးကျွန်းတစ်ကျွန်းရောက်တဲ့အခါကျတော့မြို့တစ်မြို့သွားတွေ့တယ်တဲ့မြို့ကလည်းပဲဒတိုင်းလေးပဲနဲ့တကားပေါက်ကြီး၄ပေါက်နဲ့
အဲ့ဒီမြို့ကြီးတွေ့တဲ့အခါကျတော့ငါဒီမြို့တက်ပြီးတော့မင်းလုံးပဲဆိုသူစိတ်ထဲမှာ
ပြင်လုံးပဲဆိုပြီးတော့အဲ့ဒီမြို့ထဲမှာခံကြပြီပေါ့မြို့ကြီးတစ်မြို့တော့တွေ့ပြီဆိုပြီးအဲ့ဒီမှာ
သူတို့ကိုသွားတွေ့တော့မယင်းသားတယောက်အဲ့ဒါကမယဲစီရောက်ဥဒ္ဓရဆိုမယဲစီရောက
်မယဲစီကလည်းဒတိုင်းနဲ့ဘာနဲ့သိသိချာချာနော်လုံးလုံးချုံချုံအဲ့ဒီမှာမယဲသားတယောက်မယဲခံနေတယ်သွားတွေ့တယ်သူ့ခေါင်းပေါ်မှာသင်္ကန်းဆက်ကြီးအချာချာလဲပြီးတော့ဒီခေါင်းလုံးကိုခေါင်းပေါ်ကိုကတ်ပြီးတော့လှီးနေတယ်လီနေတော့သွေးတွေကဖြာပြီးတော့မျက်နှာကြီးတစ်ခုလုံးသွေးတွေရဲနေသွေးတွေပေါက်ပေါက်ပေါက်ပေါက်ချတယ်ဒီကိုယ်လုံးသွေးတွေစီးချောင်းက
ျရင်ပတ်မှာလည်
းခန္ဓာကိုယ်မှာလည်းကျုံးသွေးနဲ့ခြီးပြီးတော့ဆက်လွယ်တိုင်းထားတယ်လို့ပဲကျိုးတွေရဲ့ခြီးထားတာထွက်ပြေးလို့မရအဲ့ဒီလိုခေါင်းမှာသင်္ကန်းဆက်ကြီးကလဲပြီးတော့လူတွေကိုယ်လုံးမှာခြီးထားတာတွေကိုသူမြင်တဲ့အခါကျတော့ဘယ်လိုမြင်တော့ဆိုရင်အော်ဒီလူကအမတန်လှပတဲ့ဂျာပန်ကြီးဟောမော်တင်ထားတယ်ဗျာလှလိုက်တာဂျာပန်ကြီးကြည့်မိတ္တဝိနကမျက်စီထဲမှာတင်တုံးဆက်ကြီးကဂျာပန်ကြီးဖြစ်နေတယ်သူမျက်စီတွေလဲနေပြီး illusion ဖြစ်သွားတယ
်ဘယ်သူမှဖန်တီးရမဟုတ်ဘူးသူကံကဖန်တီးတယ
်သူလူနှောင်ကျိုးဖွဲ့ထားတဲ့နှောင်ကျိုးတွေကြတော့တစားဆင်ထားတယ်ဆလွယ်တိုင်းထားတယ်လို့သူမျက်စီတွေမြင်အမလေးလူလေးအောင်းနေတဲ့တခြင်းကိုပေါ့မျိုးစစ်လို့အောင်းမယ်ခုကမျိုးစစ်တင်နေတော့ခက်ဆင်းနေတယ်ချင်းချင်းချင်းချင်းနဲ့ဆိုအဲ့ဒါလို့ဖြစ်နေတယ်အဲ့ဒါလည်းမြင်ရသူစိတ်ကမှသိသဘောကျသွားပြီဟာဒီလူကတော့လောကမှာအပျော်ဆုံးလူဖြစ်တော့တယ်ပေါ့ဘုရားတာလည်းဒီဇိုင်းကလည်းလှတယ်ပေါ့နော်ဖက်ရှင်အလှနေပေါ့ဒီဇိုင်းလှကောင်းပါတယ်ဂျပန်ကြီးပွင့်လို့ဒီကုလုံးနဲ့လည်းဒရာကြီးလိမ့်ထားလိုက်တာပေါ့မိတ်ကတ်တွေကလည်းကောင်းလိုက်တာအဲသွေးတွေကျနေတာမိတ်ကတ်တွေထင်နေတာမိတ်ကတ်တွေလိမ့်ထားတဲ့တည်းဒါကတော့အဲ့မှာတခြင်းစုံနေတဲ့လူတခြင်းစုံနေတယ်ဘဝမြင်အော်ဟစ်ညင်ညူခုံပေါက်နေတာကိုပဲအဲ့ဒါနာတော့လို့ခုံပေါက်နေတာကိုပဲအဲ့ဒီမှာဒီပေါ့မျိုးစစ်နဲ့ခုံကပြီးကနေတယ်လို့ထင်တယ်အခုကြီးကလည်းအဲ့ဒါမျိုးဖြစ်
ပူလာကြီးရဲ့လာမကြီးရဲ့လေဆိုပုံစံမျို
းအငြိမ်မမနေနိုင်မဲနဲ့အဲ့ဒီလိုအခြေအနေမျိုးကိုကြည့်ပြီးတော့သူကဘာဖြစ်တယ်ဆိုတော့ဟာဒီလူကကဘာမှာတော့အပျော်ဆုံးလူတယောက်ပဲခမကြပိုင်းကြီးကျုပ်ပေးသားပါဗျာ
တောင်းတာကိုယ်တော့ကြည့်တယ
်ဟာတကယ်ချင်းဒါဂျာပန်မဟုတ်ဘူးပေါ့ငွေရနေကြပြီဂျာပန်မဟုတ်ဒါသင်္ဒုံးဆက်ချင်းခင်ဗျမပေးချင်လို့နေတာပါပဲကျုပ်မျက်စီတယ်မဂျာပန်ပဲဆိုတော့ဟိုလူကစဉ်းစားတယ်ဩငါဒီတော့လဲငါတို့အမေစော်ကားလာတဲ့ကောင်ဖြစ်တော့တယ်ငါတော့ဝှကျွတ်တော့မှာပဲကဲလူချင်းယူတော့သူခေါင်းပေါ်ကန်လိုက်တကယ်ကတော့အမှန်ကတော့ဝှကျွတ်လို့လည်းချွတ်လို့ရတယ်ဝှမကျွတ်ရင်ချွတ်လို့မရဘူးဝိကျတော့
ခေါင်းကန်လိုက်တာနဲ့အဲတင်းလုံးတွေကြီးကပြုတ်တာပြုတ်လာတော့ရော့ဆိုပြီးတော့လူချင်းဆိုလှမ်းပြစ်ပေးလိုက်သူခေါင်းပေါ်ရောက
်ခေါင်းပြောင်းလိုက်ပြီအဲဒီမှာခေါင်းပေါ်ရောက်ပြီဆိုတော့မှခုတ်လိုက်ပြီဆိုတော့မှဂျာမန်မဟုတ်ဘူးမန်သိခဲ့အဲ့ဒါပြောရဲထိတ်ချမှဓမြမန်သိအဲဒီကျတော့ခမည်းဂျာမန်ပြန်ယူပြန်ယူလို့အော်နေဟိုကဘယ်ရောက်တော့မှမသိတော့အဲ့ဒါအရှင်လန်းလန်းငရဲခံရတယ်ခေါင်းစာထဲမှာတော့အရှင်လက်လက်ပုံစံမျိုးရေးထားတယ်။သို့တော်လည်းအဲ့ဒီဓာရလည်းသူကသိဆုံးသွားပြီးတော့ဒီနေရာမှာပဲပြန်မွေးဖွားပြီးငရဲရောက်တယ်လို့ပဲယူဆရမှာ
။ဘာဖြစ်လို့လဲဆိုတော့လူရဲ့တည်းစိတ်နဲ့ငရဲသားရဲ့တည်းစိတ်ကတူမှမတူပါဘူးနော်
။အဲ့တော့အရှင်လက်လက်ငရဲခံရတယ်လို့ပြောခြင်းပြောသို့မဟုတ်မိဒ္ဓဝိနကခေါင်းပေါ်မှာသင်္ကန်းဆက်ရိုက်ပြီးတော့ လူစင်သစ်ဆိုရင်အကြာကြီးပဲအခုခံနိုင်တယ်လူစင်သစ်မဟုတ်တော့ဘူးတဲ့အဲ့တော့သင်တော့တဲ့လေတော့သွေးတွေထွက်လွန်ပြီးတော့သူကလည်းသွေးမနှိပ်တော့သေးမှာပေါ့ဒါတော့ထုံးတယ်နော်သွေးလွန်ပြီးတော့သူသေးမှာပဲအဲ့ဒီနောက်မှာတော့ကံမကုန်မချင်းငရဲတာဘဝရောက်ပြီးတော့ခံနေရပြီဒါနဲ့950ကျက်ထဲမှာပါတယ်ကျုပ်ကတော့နိုင်ကြီးကအချမ်းရနေနဲ့အနာနာရောက်လာတဲ့အခါကျတော့သူဘာကြောင့်ဒီလိုဖြစ်ရတယ်လဲဆိုတော့မင်းအမေချင်းမားခဲ့လို့ဒီလိုဖြစ်ရတာကျုပ်ကတော့နိုင်ကြီးဖြစ်ဒါဖြင့်ကျွန်တော်ဘယ်တော့ပြောင်းခံရမှာတော့ဒီဘုကဘယ်တော့မှကျွတ်မှာတော့ဆိုမင်းကံမကုန်မချင်းခံရမယ်လို့အဲ့လိုပြောသွားတယ်အာ950ဖတ်ကြည့်လို့ရှင်တွေ့နော်အဲ့ဒါလေဒီပုဂ္ဂိုလ်ဟာဥပိ္ပိရကမရဏလို့ဒီလိုပြောရမှာပေါ့ဥပိ္ပိရကနဲ့သေးတယ်တော့ဥပိ္ပိရကနဲ့သေးတာတွေကအများကြီးနတ်ပြည်တွေမှာလည်းရှိတယ်နတ်ပြည်တွေမှာလည်းပဲခိတ္တဗရောတိကနတ်တို့ဆိုတာရှိတယ်မနောဗရောတိကနတ်ဆိုတာရှိတယ်ဒီကနေ့ကဓမ္မသာလတော့မှာအဲ့ဒီနတ်တွေအကြောင်းရေးထားတာမျိုးရှိခိတ္တဗရောဓိကနတ်ဆိုတာခိတ္တဆိုတာပျော်ရွှင်တာအပျော်လွန်တာအပျော်လွန်လို့ဘလူတိကဘဝရေးကုလုံးပျက်စီးသွားတယ်ဣတိလသင်္ညာကြတော့အဲ့ဒီခိတ္တဗရောဓိကကြီးညိုင်းလာအောင်ပါအပျော်လွန်ပြီလားလူပြင်းမှလည်းရှိတာပဲအဲဒီနတ်ပြင်းမှခိတ္တပရောဒိကနတ်တွေဆိုတာကာမဂုဏ်အာယုတွေနဲ့သိပျော်ပါပြီးတော့နေရစားမဲ့အချိန်တောက်မဲ့အချိန်တွေမိခုလူပြင်းရကလေးတွေတောင်မှကစားနေတယ်ဆိုအမေလုပ်တဲ့လူအမေလုပ်တဲ့လူကအတင်းခေါ်ကြွေးရတယ်လေအတင်းခေါ်ကြွေးရတယ်အဲတော့နတ်ပြင်းမှဒီရဲ့ကောင်းတာပေါ့ပေါ့မျိုးစစ်တွေလည်းရှိမှာပဲနတ်တွေမှလည်းပဲအဲဒီလိုနတ်ပြည်မှာသိပြောနေတဲ့ပုဂ္ဂိုလ်ကြီးဟာနတ်ဆိုတာသူကတနေ့တခါအချိန်မှစားရတယ်နတ်တုတ်တာကိုအချိန်မှစားသူတို့လည်းတပိတ္တအာဟာရတိတိကံလည်းပါအာဟာရစားရဓမ္မကြတော့ပီတိပခပီတိနဲ့နေတာအစာစားတယ်မလို့တော့နတ်တွေကြတော့သူတို့ရဲ့ခန္ဓာကိုယ်ကခပလီကာရာဟာရဘက္ခအစာကြောင်းလေးတစ်ခုစားပေးရအဲ့ဒီအစာအာဟာရလေးခုစားပေးမှအတွင်းထဲကအာဟာရနဲ့ပြင်ဘက်ကအာဟာရပေါင်းပြီးတော့ခန္ဓာရဲ့ကိုယ်မိတ်တိတ်လုံးနိုင်တယ်အဲ့လိုမစားဘူးဆိုရင်နတ်ရဲ့တဏ္ဍာမရှိတယ်ပါသကတိသောဆိုတာအစာချက်တဲ့တိသောတဲ့ဝမ်းမီးလို့ပြောနိုင်တယ်ပေါ့လေအဲ့ဒီဝမ်းမီးရှိတယ်အဲ့ဒီဝမ်းမီးကိုထိမ့်ပေးဖို့အစာအာဟာရကိုပုံမှန်စားအပျော်နော်တဲ့နတ်တွေကအစာစားရင်မစားဘဲနဲ့အချိန်တော်သွားကျင်းတော်သားတဲ့အခါကျတော့ဝမ်းမီးကသူတို့ခန္ဓာကိုလောင်။ဝမ်းမီးလောင်ပြီးခုခေတ်လူတွေပြောရဆိုရင်တော့အစာအိမ်က acid ဓာတ်တွေထွက်လာတယ်ပေါ့။ဒါအနေမှာပေါ့နော်။အစာအိမ်က acid ဓာတ်တွေထွက်လာပြီး gas state ဖြစ်တယ်ပေါ့။စိတ်တော်လို့လည်းမရတော့။ဒါအစာအိမ်လောင်ခံရတယ်။လူတွေကျတော့လူရဲ့ခန္ဓာကိုယ်ကကျန်းတယ်နည်းနည်းကျန်းတယ်။လူရဲ့ခန္ဓာကိုယ်ရဲ့ဒီ၆ပုံကကျန်းတယ်ကျန်းနေတဲ့ကြောင့်လူတွေကသေသွားတဲ့အခါကျတော့အတုံးလိုက်ကြည့်ကြရင်နတ်တွေရဲ့ခန္ဓာကိုယ်ကအဲ့လိုမဟုတ်ဘူးလေလူရဲ့မျက်စိနဲ့တော့မမြင်ရတော့အောင်တိမ်မွေးတယ်။တိမ်မွေးပြီးတော့သူတို့ခန္ဓာကိုယ်ကသေသွားရင်လည်းပဲပြောက်သွားဘာမှမကြံ့ရိပ်ဘူး။နတ်အလောင်းဆိုတာနတ်ကမသာထားတယ်အောင်လည်းမလုပ်ဘူး။ကုတဲတယ်အောင်လည်းမရှိဘူး။တကြိုးစရာလည်းမရှိဘူး။နတ်မှာအာသဝရင်လည်းမလုပ်ဘူးနော်။သေးသွားရင်ကြောက်သွားတာတခါပြီးတော့ကလေးငိမ့်တယ်လို့ငိမ့်သွားတယ်အဲလူတွေကြတော့မဟုတ်ဘူးစားနာတဲ့ဟာတွေကနေပြီးတော့အတုံးလိုက်ခွဲလိုက်ကြည့်ပြီးတော့ကြံရင်တည်းဥဒ္ဒရာယုကလတ်တယ်နော်ဥဒ္ဒရာယုကလတ်ဆိုတာကြီးကိုသေချိုးနေရသေချိုးသေးတယ်တက်လာပေါ့အဲ့တော့အဲ့ဒီနတ်တွေရဲ့ခန္ဓာကိုယ်ကအလုံးသိမ်မွေးသည့်အတွက်ကြောင့်သူတို့ရဲ့ပဂတိယုတ်အစင်းကိုလူသားတွေကမျက်စိနဲ့မမြင်လို့မရဘူး။သူတို့ကယုတ်ချမ်းခံစင်းပြတဲ့အခါကျမှမြင်လို့ရတယ်။အဲ့ဒီနတ်တွေကအချိန်စားဖို့ရနှုံသွားပြီးအပျော်လွန်သည့်အတွက်ကြောင့်စားဖို့တောက်ဖို့အချိန်ကြီးနှုံသွားတဲ့အခါမမီးကသူတို့ရဲ့ခန္ဓာကိုယ်ကိုလောင်လိုက်တဲ့အခါ
အဲ့ဒီလက်တွေကသုတေသိကြပြီးတော့ပြီးသွားတာနောက်ထပ်စားလို့လည်းမရတော့ဘူ
းချိန်တော်မှာဖြစ်ဖြစ်အဲ့ဒီနတ်မျိုးကိုခိတ္တဗရောတိကဏ္ဍလို့ခေါ်ဒီနတ်တွေဟာလည်းဥပိ္ပစီရကနဲ့တည်တယ်လို့ပြောရတာ
သေဝသိတိရ
ဥပိ္ပစီရကဆိုတာအဘုဒ္ဓံရောက်ကြည့်လို့မဟုတ်ဘူးဖြစ်ပေါ်လာတဲ့ဖြတ်တောက်ပြစ်တတ်တဲ့အကြောင်းတရားတွေအားလုံးကိုလည်းဒီဆရာတော်ကြီးကတော့ထည့်ပြီးပြောတာနောက်တစ်ခါမနောပရောဓိကနတ်ဆိုတာလည်းရှိသေးတယ်။မနောပရောဓိကဆိုတာစိတ်ဆိုးလို့သိတယ်။လူတွေကတော့စိတ်ဆိုးလို့သိတဲ့လူကတော့ခန္ဓာဟတဲ့နဲ့နှလုံးရောအရှင်းတော့စိတ်ဆိုးသေးတယ်။ဒီပြင်ချင်းကတော့သိကြမသိလူရဲ့ခန္ဓာကောကျန်းတယ်။နတ်တွေကတော့စိတ်ဆိုးလို့မရဘူး။စိတ်ဆိုးလို့ရှိရင်နတ်ကသိတယ်တဲ့နော်။လူတွေလည်းစိတ်ဆိုးလို့ကသိမယ်ဆိုရင်စိတ်ဆိုးရဲမှာမဟုတ်ဘူးသိပြီ။အဲနတ်တွေကဘယ်လိုစိတ်ဆိုးရတော့လို့ဆိုလို့ရှိရင်နတ်တွေကကိုယ့်ရဲ့စီးစိမ်နဲ့ဘုံမိမ့်မှန်ကထွက်ပြီးတော့ဥယျာဉ်ကြီးတွေသွားကြတယ်လမ်းပေါ်မှာအဲ့လိုသွားတဲ့အခါကျတော့လမ်းမှာစုံရတယ်ပေါ့တုံးနဲ့တူစီးစိမ်ချလာခြင်းကမတူဘူးအတိတ်ဘဝကကံရှင်ရှိတယ်လို့ပဲသူကတော်တော်ပြောတယ်လူတွေမှာလည်းရှိတာပေါ့ဒီလူကတော့ကားကောင်းကြီးစီးလာဒီလူကကားဆုပ်စီးကားဆုပ်စီးလာတဲ့လူကကားကောင်းကြီးစီးလာတဲ့လူမနာလိုတဲ့ကြည့်နေကြည့်အဲ့လိုမျိုးလိုပဲနတ်တွေမှာလည်းပဲဩအချာရံနဲ့ခန္ဓာနာနာကြီးထွက်လာတဲ့အခါကျတော့ဟိုကအချာရံနဲနဲနဲ့သိပ်မတောက်ပြောင်တဲ့နတ်ကန်တွေမျိုးကြည့်တာမယ်ဒီကောင်ကညစ်ဆောင်လေးထိုးပြီးကြည့်ညစ်ဆောင်လေးထိုးကြည့်ပြီးမေးမော့အဲ့လိုမင်းမော်တာကိုဟိုလူကလည်းမြင်တယ်ဒီကောင်ကမနာလို့ဖြစ်နေတယ်။သူကလည်းပြန်ပြီးတော့ငါကုသိုလ်ကံနဲ့ငါဖြစ်တယ်ဘာမင်းနဲ့ဆိုင်လို့လဲဆိုပြန်ပြီးတော့စိတ်ဆိုးတယ်။ဒီကလူကလည်းဒီကောင်ကြောတတားနဲ့ဆိုပြီးစိတ်ဆိုးတယ်။မယောက်စိတ်ဆိုးတဲ့အခါကျတော့ဟိုလူကလည်းစိတ်ဆိုးဒီလူကလည်းစိတ်ဆိုးနဲ့စိတ်ဆိုးတာဆိုတာသိတာလေ။စိတ်ဆိုးရမျက်နှာဆိုတာမသိတာဘူး။သိတာလေ။သိတာလေးဆိုကြဟိုကလည်းစိတ်ဆိုးဒီကလည်းစိတ်ဆိုးဒါမဲ့လူတွေတို့တော့ထမထိုးကြပါဘူးစိတ်ဆိုးတာပဲရှိအဲ့လိုကိုယ့်ရဲ့စိတ်ဒေါသကိုမထိန်နိုင်တဲ့အခါကျတော့အဲ့ဒီလက်တရားတဥ္ဒေါသတဥ္ခူးသွားတဲ့အခါမှာမင်းနဲ့ပါဆိုင်လို့ကြည့်ရတာလေဟိုအားလည်းပဲနောက်ပါကြည့်ရမင်းနဲ့ပါဆိုင်တယ်ဆိုပြီးတော့ဟောဒေါသတွေမထိန်နိုင်တဲ့အခါကျတော့အဲ့ဒီလက်တရားစလုံးကဒေါသပြီးလောခံရပြီးတော့ကြောက်ကြွသွားကြသိဟုတ်ပါကြတယ်အဲ့ဒီနတ်မျိုးကိုမနောပရောတိကဏ္ဍလို့ခေါ်တယ်။အဲ့လိုတည်ရဲ့နတ်လည်းရှိတယ်။ဒါလည်းဥပိ္ပစေကမရဏလို့ခေါ်အောင်ပါပဲ။အေးတခြားဥပိ္ပစေကတွေထဲမှာနေရီဆရာတော်ကြီးကတော့ယောဂဖြစ်လို့တည်တာတွေလည်းဥပိ္ပစေကမရဏထဲမှာထည့်ထားတယ
်။ဘာဖြစ်လို့လို့ဆိုတော့ယောဂဟာ
ကံ့ကြောင်ကြီးဖြစ်တာမဟုတ်ဘူး။လေးတောင်ဖြစ်တဲ့ယောဂရှိတယ်တဲ့။ဝါဒသမုဋ္ဌာန။နော်တလေးကြောင့်ဖြစ်တဲ့ယောဂရှိတဲ့တေမသသမုဋ္ဌာဏဒီကြေကြောင့်ဖြစ်တဲ့ယောဂရှိတဲ့ပိဋကသမုဋ္ဌာဏနောက်ဥဒ္ဓဝိပရိနာမသဥရုကြောင့်လည်းတို့ကြောင့်ယောဂရတာတဲ့ဝိသမပရိဟာရသအနေထိုင်မတတ်လို့ယောဂရတာတဲ့ဩပကမိက
သူလုံးလာကိုလုံးလာကြောင့်ယောဂရ
ကမ္မဝိသန္တိပါဒလေတလေးဒီကြေသုံးခုဖြစ်စီနှစ်ခုဖြစ်စီပေါင်းပြီးတော့ယောဂကိုဖြစ်စီတဲ့လို့သန္တိပါဒသအဲ့ဒါကတခုနောက်ဆုံးကတော့ကံမဝိပါကသခံရဲ့အကျိုးအနေနဲ့ဖြစ်ပေါ်လာတဲ့ယောဂလို့ယောဂ၈မျိုးရှိယောဂ၈မျိုးရှိလေကြောင့်ဖြစ်တဲ့ယောဂတလေးကြောင့်ဖြစ်တဲ့ယောဂသီးကြောင့်ဖြစ်တဲ့ယောဂအဲ့ဒီလေတလေးသီးတွေပေါင်းပြီးတော့ကြောင်လို့ဖြစ်လာတဲ့ယောဂဥရုကြောင်လို့ဖြစ်လာတဲ့ယောဂအနေထိုင်အစားအသောက်မတတ်လို့ဖြစ်လာတဲ့ယောဂသူ့ပယောဂကိုပယောဂ
ဆုံးနေနတ်ဒီကိုယ်ကိုပြုစားခံရလို့ဆိုရပေယောကအ
ဲ့ဒါလေးနောက်ပြီးတော့ကာမဝိပါကသာခန့်ကြောင့်အကျိုးအနေနဲ့ကံရဲ့အကျိုးအနေနဲ့ဖြစ်လာတဲ့ယောဂဆိုပြီးတော့ယောဂ၈မျိုးပြထားတာသီဝကသုတ်ယောဂ၈မျိုးရှိပြတယ်တာယုတ်ထဲမှာဒီဟာပါတယ်အဲ့လိုယောဂ၈မျိုးထဲမှာလည်းပဲကျန်တဲ့9မျိုးဟာလူတွေရဲ့တဏ္ဍာမှာဖြစ်ပေါ်လာလို့ဒီလူဟာဒီယောဂကြောင့်တည်ဆွရတယ်ဆိုလို့ရှိရင်ဒါလည်းပဲဥပိ္ပစေကမရဏပဲလို့ဒေဝိဆရာတော်ကြီးကညွှန်ရေးတယ်နော် ဒီလောက်အောင်ယောဂတခုဖြစ်လာလို့တက်တန်းမရှိခင်ကံကုန်ငင်နေသွားတယ်လို့ဟော
ဒီလိုဆို
အဲ့တော့လူလောကမှာသေစရာအကြောင်းတွေကအများကြီးရှိတာသေစရာအကြောင်းတွေလိုက်ရှာကြည့်မယ်ဆိုရင်အများကြီးပေါ့ဩဘဂမိကာဆိုတာသူ့ကြောင့်သူများကတတ်လို့သေတယ်ကာကုဝင်တိုက်တော်လို့သေတယ်နောက်ကိုယ့်ဟာကိုယ်အိမ်မောနေကြလို့သေတယ်ကိုယ့်ဟာကိုယ်တတ်သေးတယ်အမျိုးစုံပေါ့ဘုတော်ရသသနမလို့သေတယ်ဘာဖြစ်လို့သေတယ်ညာဖြစ်လို့သေအများကြီးပဲပေါ့အဲ့ဒီဥပိ္ပစေကမရဏလို့ဟောလူလောကတတ်တော်ဖြစ်လာတယ်ဆိုလို့ရှိရင်ဟောဒီအကြောင်းလေးမျိုးတည်းကတစ်ခုခုကြောင့်လူတူတယောက်တတ်တော်တွေကသေဆုံးရရတယ်သေးဆုံးပြီဆိုလိုက်တဲ့အချိန်တိုင်းလေးမှာဘယ်လိုနည်းနဲ့ပဲသေးသေးသေးပြီးသေကန်ဒီအချိန်ကလူရဲ့နှလုံးသားဟာအပြောက်လာအပြောက်လာတဲ့အတွက်ကြောင့်မရဏတဏ္ဍဇောလို့သေကန်ဒီမှာဇောစိတ်တွေဖြစ်တယ်အဲ့ဒီဇောစိတ်တွေကဘာကိုအာရုံယူပြီးတော့ဖြစ်တုံဆိုလို့ရှိရင်သေကန်ဒီဆဲဆဲမှာလူကမျက်စိကမြင်တာပဲဖြစ်စေနားကကြားတာပဲဖြစ်စေသို့မဟုတ်စိတ်ထဲမှာအိမ်မက်မဲ့တယ်လို့ပေါ်တာမျိုးပဲဖြစ်စေမျက်စိရလည်းမြင်လို့ရတယ်ကံကမ္မနမိတ်ကတိနမိတ်တို့ကံရဲ့ဆွမ်းအားကြောင့်တေဂာဏိမှာပရိဒိရေကိုဖြစ်စေတဲ့ကံတရားရဲ့ဆွမ်းအားနဲ့အကျိုးပေးမဲ့ကံတရားရဲ့ဆွမ်းအားသို့မဟုတ်ထင်ရပေါ်လေစေတဲ့ကံရဲ့ဆွမ်းအားကံရဲ့ဆွမ်းအားကြောင့်နောက်ဘဝမှာပရိဒိရေအကျိုးပေးမဲ့ကံကိုတော်၎င်းထိုကံပြုတ်နေတဲ့အချိန်ကာလကအခြေအနေတွေကိုတော်လည်းကောင်းတွားရမဲ့ဘဝရဲ့အရေးအယောင်ကိုတော်လည်းကောင်းဒီတစ်ခုခုကိုမြင်ပြီးတော့စိတ်ထဲမှာအဲ့ဒီစိတ်ကအဲ့ဒီအာရုံနဲ့ပဲနစ်မြောပြီးတော့နေတဲ့အချိန်မှာသုတိစိတ်ကနေကြပါအဲ့တော့ပတိကင်ကလေးကကံအာယုံကမ္မနမိတ်အာယုံဂတိနမိတ်အာယုံဆိုရယ်ဒီအာယုံတစ်ခုခုပေါ်မှာအာယုံပြုထားတဲ့အတိုင်းကံတရားကဒီသူအာယုံပေါ်မှာအဝိဇ္ဇာကဖုံးကွယ်ပေးတယ်အပြစ်အနာသာမမြင်အောင်ဖုံးကွယ်ပေးတယ်တဏှာကတွေ့တာသေးတယ်စိတ်ကိုအာယုံပေါ်မှာစိတ်ကိုညွတ်သွားသေးတယ်အဲ့ဒီလိုညွတ်သွားပြီးတော့သူတွေးတောနေတဲ့စိတ်အစဉ်နေတဲ့နေတဲ့စိတ်အစဉ်သုံးဖို့ကြောက်နံနေတဲ့စိတ်အစဉ်အဲ့ဒီစိတ်အစဉ်တွေဖြစ်နေတဲ့အချိန်မှာလူတွေရဲ့သေဆုံးမှုဆိုတဲ့သုတိစိတ်ကြီးကပေါ်လာတယ်လို့ဒီလိုပြောတာနော်အဲ့ဒီသုတိစိတ်ကလေးပေါ်လာလိုက်တဲ့နေ့နဲ့ဒီဘဝမှာရှိတဲ့ကံစားရုပ်အားလုံးဟာလည်းချုပ်ကျိန်းသွားကံကြောင့်ဖြစ်တဲ့ဒီမှန်တယ်ဗျအတိတ်ဘဝကလာခဲ့တဲ့ပရိဒေဇုံးကိုပေးတဲ့ကံတရားရဲ့ဆွမ်းအားတွေကောင်းတော့သူကံရရဲ့အကျိုးဆက်တွေအားလုံးမှာပြည့်တတ်သွားပြီ။အဲ့ဒါကိုဓမ္မလို့ခေါ်တယ်။ပရိဒေဇိုးကိုပေးလိုက်တဲ့ကံ၊ထိုပရိဒေဇိုးကိုပေးလိုက်တဲ့ကံကနေထုံလုပ်တဲ့ကံပစာယုံတွေအဲ့ဒါတွေဟာတရားနဲ့ချုပ်ပြီးတော့သွားကြတယ်။ချုပ်သွားလို့ရှိရင်တည်တယ်လို့သတ်မှတ်ရတယ်။အဲ့တော့တည်တယ်လို့သတ်မှတ်တာနှလုံးပေါ်ရပ်သွားတာနဲ့တည်တယ်လို့သတ်မှတ်လို့လည်းမရသေးဘူး။နော်။ရသော်ဘုရားရဲ့ဒီပိဋကစာပေညပြောမယ်သေတယ်ဆိုတာအင်္ဂါ၃ချက်ညီမှသေတယ်လို့ပြောရမယ်။ဘာလို့ဆိုရင်အာယုဥတ္တမကဝိညာဏယထာကာယံသဟန္တိမအပဝေရောတထာသေးတိနိရထံဝကလိင်္ဂရံဆိုတယ်။ခေနပေယုပမတုတ်တန်ယုတ်ထဲမှာပါ။အဲ့တန်ယုတ်မှာလို့မှာအာယုတဲ့ခန္ဓာကိုယ်ရဲ့ယုတ်မှန်နာဓမ္မတွေကိုသင်္ေသောလျှောက်တဲ့ဇီဝိတဆိုတဲ့အသက်အဲ့ဒါလည်းပဲချုပ်ငိမ့်သွားတာဖြစ်ရမယ်။ဥတ္တမကံကြောင့်ဖြစ်တဲ့ဒီဇောဓာတ်အငွေ့ခန္ဓာကိုယ်အငွေ့ဒီဇောဓာတ်ကံကြောင့်ဖြစ်တဲ့ဟာလည်းပဲဆက်လက်မဖြစ်ပေါ်တော့ဘူး။အသိမလာတော့ဘူးပေါ့။ဟောရရှိပေါ်ရှိနေဘူးပေါ့။ကမ္မဇယုတ်ကလည်းချုပ်ငိမ့်သွားတယ်။ဒီဇောဓာတ်လည်းချုပ်ငိမ့်သွားတယ်။ဝိညာဏလို့ဆိုတဲ့ဘဝစိတ်အစဉ်စိတ်အလုံးဟာလည်းပဲချုပ်ငိမ့်ပြီးတော့သွားတယ်။အဲ့ဒီအာယုဥတ္တမဝိညာဏလို့ဆိုတယ်ဒီသုံးခုချုပ်သွားပြီလုံးဝရပ်ဆိုင်သွားပြီဆိုရင်ဒါတည်တယ်လို့သတ်မှတ်ရတယ်အဲ့ဒါမဟုတ်ဘဲနဲ့အသက်မရှူတော့တာနဲ့တည်တယ်လို့ဆိုပြီးတော့သွားဆုံးဖြတ်ရင်ပြဿနာ၄တက်ခုခေတ်မှာလည်းပဲဒါမျိုးရှိတတ်တယ်နော် ဘုန်းကြီးတို့ခန့်ငယ်ငယ်ကသတင်းစာတစ်စောင်မှဖတ်လိုက်တဲ့အခါကျဗမာပြည်မှာတော့ဗမာပြည်မှာလည်းဒီလိုဝတ္ထုတွေရှိတာ
ဘင်္ဂလားဒေ့ရှ်မှာဖြစ်ခဲ့တဲ့ဝတ္ထုတွေဒီသတင်းစာပိုင်းစနေတယ်မှာ
ဖတ်
အဲ့ဒီဘင်္ဂလားဒေ့ရှ်မှာလူတယောက်က
ဒီလိုပဲလူငယ်လူရွယ်ပဲတင်းကြီးလို့ဆရာဝန်ကနေငကြမ်းနဲ့ထောက်ပြီးဆုံးဖြတ်လိုက်နေချင်းရဲ့ရှင်သူ့ကိုသွားပြီးပြုတ်တယ်ပေါ့သူကတခြားဘာသာဝင်ဆိုတော့သူတို့နေချင်းရဲ့ရှင်သွားပြောလိုက်ပြုတ်တဲ့အခါမှာကံကောင်းတော့ခပ်ဖောက်ပေါ်ပြုတ်တယ်ပြုတ်ပြီးလို့သူ့တို့ကြိုပြီးမြုပ်တာပေါ့မိတဲ့ကြိုလိုက်ရင်တော့အစပါပြောက်သွားမှာပေါ့နော်ညီကြီးရဲ့မြုပ်လိုက်တာညီကြီးရဲ့မြုပ်လိုက်တဲ့အခါကျတော့9နာရီလောက်ကြာတဲ့အခါကျတော့ပြန်ပြီးတော့တတိလဲတာပြန်ပြီးတော့တတိလဲတဲ့အခါကျတော့လူငယ်လူငယ်ဆိုတော့အားကောင်းတော့အဲ့ဒါတွန်းပြီးတော့ထွက်လာညီကြီးပုံနေရတယ်တွန်းထွက်လာအိမ်ကျန်းလာတဲ့အခါကျတော့အိမ်ကလူတွေအကြောင်းလို့လက်ခံရဘူးအိမ်ကလူတွေအကြောင်းသေးလို့မြုပ်ထားပြီးအိမ်ပြန်ရောက်လာတယ်ဆိုတော့တဖြည်းဖြည်းအောင်မိမှာပေါ့နော
်အဲ့လိုလူကလူတွေလည်းမှတ်တော့ပြဿနာဖြစ်တယ်သူမသေးဘဲနဲ့သေးတယ်လို့ဆုံးဖြတ်ချက်ပြတ်ပေးတဲ့ဆရာအောင်တရားစွဲရင်ဆိုတဲ့ဇာတ်လမ်းလေးကိုတွေ့တယ်ဒါတကယ်အဖြစ်ဖြစ်လွန်ခဲ့တဲ့ဒီကနေ့ကဒီမှာရဲ့မန္တလေးမှာလည်းအဲ့လိုအဖြစ်ဖြစ်နေခုကျမ
Chinese ဒီအမျိုးသမီးလေးတရားသိပြီဆိုပြီးတော့အဲ့ဒါဂျာတိကသုတ်တန်ပို့သုတ်တန်ကရောက်တဲ့အခါကျတော့ပြန်ပြီးတတိလဲအ
ဲ့တော့တချို့ကလည်းမင်္ဂလာမရှိတော့ဘူးဆိုပြီးတော့အဲ့ဒီကလေးမလေးအိမ်ပြန်မခေါ်ဘူးတဲ့အိမ်ပြန်မခေါ်ဘဲနဲ့အဲ့ဒီသုတ်တန်နာမှာပဲတိုက်ကလေးဆောက်ပြီးတော့ပေးထားတယ်လို့ပြောတယ်မိဘလည်းသူရောဆန်ရှိတယ်တေချာသူနဲ့တော့မတွေ့ဘူးရှိတယ်လို့တော့ပြောအိမ်ပြန်မလိုက်ရတော့ဘူး
အဲ့ဒါဗမာပြည်မှာဖြစ်တယ်မန္တလေးမကြခင်ကမှအခုတောင်ရှိကောင်းရှိလိုက်မှာသူတဲ့
သူအဲ့ဒီလိုဇာတ်လမ်းတွေရတယ်အများကြီးပဲဒါကြောင့်မလို့ရှင်းမလူတွေဦးတယောက်သေးတယ်ဆိုလို့ရှင်900လောက်ရှိအောင်ထားလေးရှိကြတယ်ခုခေတ်ကျတော့အဲ့လိုမထားကြဘူးမထားဘူးကလေးတွေရက်ပြန်တကြူလုပ်လိုက်တဲ့ခါကျကံကောင်းကြောင်းလာတဲ့လူတွေကအရှင်လက်လက်ပြီးတဲ့ထက်ခါနာမျိုးလည်းဖြစ်နိုင်တယ်ဒီခါလို့လေ့ကျလို့ရှိတယ်။တချို့ကျတော့ရေခဲလိုက်တဲ့ပို့လိုက်တော့မှရေခဲလိုက်တဲ့ဝုန်းတိုင်းလုံးနေတော့တရေချောက်တယ်ဆိုရိုက်ခံရအောင်ခက်တာတခါတော့မပြောတတ်ကြဘူးတဲ့တော့ရနေအောင်တကြီးလူကြီးတယောက်အဲ့ဒါသေပြီဆိုပြီးတော့တော့ပြီးတော့မြုပ်ကြမြုပ်မလို့ကျွေးနေချက်ပြီးတော့ရေလေးတစ်ကောင်နှစ်ကောင်ထည့်လိုက်ခါချင်းဒီကပြန်တတိလဲလာပြီးတော့အဲ့မရေတောင်းချောက်ချောက်လန်းလန်းနဲ့အပွားအဲ့ဒီအသက်ရှင်တာကိုကယ်ရမယ်အစားမကယ်ဘဲနဲ့အဲ့ဒါချောက်ချောက်လန်းလန်းနဲ့ခေါင်းကိုအဲ့ဒါတူနဲ့ထုပြီးတော့ပြန်ပြီးတော့မြုပ်လိုက်တယ်အ ဲ့ဒါလိုဇာလန်းနေလဲကြားမှုတာပဲ
အဲ့တော့ဘဝဆိုတာကန္နရာတိုင်းပဲလို့ဗမာတွေတွေးတဲ့အချိန်တွေးရတာတော့သက်တာတာပေါ့နော
်သက်တာမှုလို့ရတာပေါ့အ
ဲ့ဒါကြောင့်မလို့သေဆုံးခြင်းဆိုတာအာယုရဲ့ဥတ္တမရဲ့ဝိညာဉ်ရဲ့အဲ့ဒီသုံးခုချုပ်ငိမ့်သွားပြီးဆိုမှမရိခန္ဓာကိုယ်ကြီးကလုံးဝအပူဓာတ်တွေလည်းတెంပရေချာတွေလည်းလုံးဝချုပ်ငိမ့်သွားတယ်အပူဓာတ်တွေခန္ဓာကိုယ်အူငွေ့တွေချုပ်ငိမ့်သွားတယ်ဇီဝိတာဆိုတဲ့အသက်လည်းပဲချုပ်သွားတယ်ဝိညာဉ်ဆိုတဲ့
သတိစိတ်နဲ့ချုပ်စိတ်နဲ့ချင်းချုပ်ငိမ့်သွားပြီဆိုလို့ရှိရင်တော့ဒါလုံးဝသိရလို့ဒီသတ်မှတ်ချက်ချတာပေါ့
သိပညာရတော့တမျိုးကြီးပေါင်းယူလိုက်မယ်ပေါ့ဒါဘုရားဘာသာရဲ့ကျမ်းစာအရာကတော့အဲ့တိုင်းပဲအဲ့ဒီအကြောင်းသုံးမျိုးချုပ်ငိမ့်ပြီဆိုရင်သိရလို့ဒီလိုသတ်မှတ်တယ်အာယုဥဒ္ဓမာသဝိညာဏစေတကာယံဇဟန္တိမအာရိခန္ဓာကိုယ်ကြီးကိုဒီသုံးခုကချုပ်သွားတယ်စွန့်သွားပြီဆိုလို့ရှိရင်အဲ့ဒီကြရင်တော့တည်တယ်လို့သတ်မှတ်တယ်။အေးတည်ခြင်းအကြောင်းတေပုံတည်သည
်ဒီလိုတည်တဲ့အခါမှာအာယုနမိတ်တွေကအမြဲတမ်းအရေးကြီးတယ်။ပြောင်းလဲပြေးလို့ရတဲ့အာယုနမိတ်တွေရှိတယ်။
ဒီကနေ့မှာမိမိရဲ့ကံအားတွေဆိုတာကောင်းတာတွေလည်းထင်မကောင်းတာတွေလည်းထင်အဲ့တော့ဘုရားဘာသာတွေအနေနဲ့ကတော့နောက်ဆုံးချင်းရောက်နေတဲ့ပုဂ္ဂိုလ်တယောက်ကိုအနည်းနာမှာကိုပြောဒီပြောမပြောပဲနဲ့အာဘိဓကာလေးပြောပြီးစိတ်ချမ်းသာအောင်ထားဖို့ညင်ညင်တက်တက်နဲ့အာဘိဓကာပြောရင်ဖြစ်စီသူနစ်တဲ့တရားဖွင့်ပြပြီးဖြစ်စီအဲ့ဒီလိုအင်းအင်းချမ်းချမ်းသိခွင့်ရအောင်ထားဖို့ကောင်းတယ်ပေါ့အဲ့ဒီနားကြမှာဘန္တာဥကပဲထားခဲ့တော့လို့ဘာလို့တော့မမေးတဲ့ဘူးပေါ့နော်လက်ထွက်ကဘယ်လိုပဲထားခဲ့တော့ပဲအပ်ထားတော့
ဘယ်ပေါင်းတိုင်ထားတာတော့ဒီပါလေမမေးတဲ့ဘူးပေါ့
မေးရင်အဲ့ဒီကလမ်းချောင်းမှာမဟုတ်ဘူးဒုက္ခတွေရောက်တတ်တယ်ပြီးတော့တချို့လည်းမသေးခင်ကငိုလာရှိသေးတယ်ငိုပြီးဆိုရင်ပုံပြီးတော့ဆုံးတယ်သူခင်ဗျာဒေါမနတ္တကြီးချင်းပြီးတော့
သူဆုံးသွားတယ်အဲ့
တော့သေခါလေးမှဆိုစိတ်အငြင်းကြီးခွန်ကြီးတို့ကိုင်းမှာဆရာတော်ကြီးတော်ဒီလိုပဲဒေဂန်ဤအချင်းပြန်မနေတော့ဆလိုင်းတွဲပေးတာပေါ့လေ
ရမလားလို့ပြုစုတဲ့ပုံစံတွေလုပ်တယ
်သူကမတန်းဖို့ပြောတယ်အငင်းနေအတွဲသွင်းပေးကြတဲ့အခါကျတော့သူဘာမှမပြောတော့ဘာမှမပြောပြီမဲ့လို့စိတ်ထဲမှာမကျေနပ်တဲ့အငင်းရောင်တွေပေါ့လေအဲ့ဒီမကျေနပ်တဲ့အငင်းရောင်တွေပဲ
ပြန်တော်မူသွားတဲ့အခါကျတော့
အဲ့ဒီပြုစုတဲ့ပုံပုံတွေပေါ်မှာစိတ်ကွက်မိတော့တယ်တစီဖြစ်တစီဖြစ်နေတယ်ဒါဒီနေ့သူတယောက်ကပြောတယ်အဲ့တော့သူ့အတွက်ကောင်းမှုလေးလုပ်ပြီးတော့အမြတ်တမ်းပေးဝေပေးပါအမြတ်တမ်းပေးဝေလိုက်လို့ရှင်သူထက်တတ်ပြေကိုသွားတော့မယ်ဆိုတယ်ဒီလိုအကြောင်းလေးပြန်ကြားတယ်ဟုတ်တယ်ပုံတွေလုံးကြီးကျန်တော်လူရတော့လေချွန်နဲ့သွားမိတဲ့ဒီပါရှိတယ်အဲ့တော့လောကမှာဘဝဆိုတာတော့ရှိတာပဲသိကြအဲ့တော့ဒီကနေ့လေးရဲ့အာယုန်နမိတ်ဟာအလွန်တရာမှအရေးကြီးတယ်ဒါကြောင့်မလို့ငြိမ့်ငြိမ့်ချမ်းချမ်းလေးသိတတ
်နံပါတ်1ကိုယ့်ကိုကြိုးစားဖို့လိုတယ်ပေါ့ကိုယ့်ကိုကြိုးစားဖို့
ဆိုရင်စိတ်တည်ကိုယ်တော့ဆုံးဆုံးချင်းရောက်လာပြီဆိုရင်စိတ်စိတ်တွေကိုယ်မှာမရှိဘူးအားကိုးစရာတရားတရားနှုံးသွင်းစရာလေးတွေရှိဘူးကုသိုလ်ကောင်းမှုလေးတွေကိုစဉ်းစားနေဖို့ဓာတ်လေးတွေပို့ပြီးတော့စောစောကြွတင်ပြီးတော့လေ့ကျင့်ထားနေတယ်မလေ့ကျင့်လို့ရှိရှင်ထိုချိန်မှာတော့ခြေမကန်ခြေကန်ဒီလက်မကန်ပြီးဖြစ်ပြီးတော့ဘဝခီးလန်းအောင်မချောင်တမ်းပဲရှိတတ်ပါလေဒါကြောင့်ဘဝခီးလန်းချောင်တမ်းလို့ရတဲ့နေ့တည်းများမိမိရဲ့စိတ်လေးကိုကုသိုလ်ကောင်းမှုတွေညှို့ပြီးတော့နေတတ်အောင်နေလို့ရှိရင်တည်တတ်တဲ့အသေးမျိုးနဲ့တောင်းမှုတရားလေးနှလုံးသွင်းပြီးတော့နေတတ်အောင်ကိုယ်ကိုယ်တွေးဒီတွေးမတွေးပဲနဲ့ကိုယ်အတွက်ဆိုရင်ဒီအတွက်ဆိုရင်ဘဝအတွက်တာဒါတာမရှိပဲနဲ့မိမိရဲ့သဘာဝတရားလေးကိုလည်းစဉ်းစားပြီးတော့ကိုယ်ကျင့်တရားလေးတွေကိုယ်စီစီလက်ခံထားပြီးတော့ဘဝတစ်ခုမှာငြိမ်းချမ်းချမ်းနဲ့ဒီကုန်လုံးချုပ်နိုင်ရမယ်